Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ခင်မှာသောရရှင်ပေါင်းစိတ်လက်ကြည်သာရှိကြပါစေခင်ဗျာ။ VOA American Tan ရဲ့2016ခုနှစ်နိုဝင်ဘာလ14ရက်တနင်္လာနေ့မနေ့ခင်အစီအစဉ်တွေကို Washington DC မြို့တော်ကနေလိုင်းလွန်မီတာ30 40 49ရိုးကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနေ့ခင်အစီအစဉ်တွေကိုတောင်းပန်တင်ဆက်မှာပါခင်ဗျာ
။မင်္ဂလာမနေ့ခင်မှာသောတာရှင်များရှင်ဒီကနေ့မနေ့ခင်သတင်းတွေကိုမှခွာညိုနဲ့ကျွန်မအနားလောက်တို့ပြောပြပေးမှာပါ။ရွေးကောက်ခံအမေရိကန်သမ္မတဒေါ်နယ်ထရမ့်က Republican Party ဥက္ကဋ္ဌ Ryan Spreebus ကိုအင်ပီရိုဝန်ထမ်းအရာရှိချုပ်ဖြစ်ရွေးချယ်ခန့်အပ်လိုက်ပြီးဖြစ်ပါတယ်။မြန်မာဘင်္ဂလားဒေ့ရှ်နယ်စပ်အနီးရှေခိုင်ပြည်နယ်ထဲမှာမြန်မာအစိုးရတပ်နဲ့လက်နက်ကိုင်အကြမ်းဖက်သမားတို့ထိတိုက်သွေးပြီးတော့တိုက်ပွဲဖြစ်ပွားခဲ့ပါတယ်။နယူးဇီလန်နိုင်ငံရဲ့အကြီးဆုံးမြို့ဖြစ်တဲ့ Christchurch ကနေကီလိုမီတာ90အကွာကနေပြင်အား9.8ရှိတဲ့ငလင်းလှုပ်သွားခဲ့တာကြောင့်လူနှစ်ဦးသေဆုံးခဲ့တဲ့အကြောင်းတာဝန်ရှိသူတွေကအတည်ပြုပါရယ်ဒီလိုသတင်းတွေကိုကြားကြရမှာပါရှင
်။ဟုတ်ကဲ့ပါခင်ဗျာ။ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့အဖွဲ့ဝင်9ဦးမောင်နှုံးနဲ့စစ်တွေမြို့နယ်တွေကိုနိုဝင်ဘာ15ရက်နေ့18ရက်3ရက်ကြာတွားရောက်ဖို့ရှိပါတယ်
။ပရမကျွန်တော်တို့စီစဉ်ထားတာစစ်တွေရှိတယ်။နောက်ပြီးမောင်နှုံးကိုတွားဖို့ရှိပါတယ်။
တရင်းနေပြည်ပြချင်းမှာဒီအကြောင်းကိုတင်ဆက်ပေးဖို့ရှိပါတယ်ဒီအကြောင်းနဲ့အတူမြန်မာဒီမိုကရေစီရာဆွေးနွေးကမြန်မာပြည်မှာပေးစာများပြည်တွင်းသတင်းသုံးသပ်ချက်နဲ့ကဘာတလွှားထူးခြားဆန်းပြသတင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုနှမ်းလောင်နဲ့မက်ခွာညိုတို့ကပြောပြပေးကြပါအောင်ခင်ဗျာ
ရွေးကောက်ခံအမေရိကန်သမ္မတဒေါ်နယ်ထရမ့်က Republican Party ဥက္ကဋ္ဌ Ryan Spreebus ကိုအင်ဖီရိုဝန်ထမ်းအရာရှိချုပ်ဖြစ်ရွေးချယ်ခန့်အပ်လိုက်ပြီးဖြစ်ပါတယ်။အင်ဖီရိုအရာရှိချုပ်ဟာသမ္မတရဲ့အုပ်ချုပ်ရေးအဖွဲ့ယုံကိုကြီးကြပ်ရသူဖြစ်ပါတယ်။ Ryan Spreebus ကိုထရမ့်အနေနဲ့တရားထုကိုခန့်အပ်လိုက်မယ်ဆိုရဲဂျိုတင်ဟော့ကင်းထုတ်မှုတွေလွန်ခဲ့တဲ့ရက်အနည်းငယ်အတွင်းထွက်ပေါ်နေခဲ့တာဖြစ်ပါတယ်။သူ့လိုပဲအင်ဖီရိုအရာရှိချုပ်အဖြစ်ခန့်အပ်ခံရမယ်လို့တစ်ပေးခံထားရသူနောက်တစ်ဦးဖြစ်တဲ့ထရမ့်ရဲ့ရွေးကောက်ပွဲ Campaign Manager Steve Bannon ကိုတော့သမ္မတရဲ့နိုင်ငံရေးအကြံပေးအဖြစ်တာဝန်ထမ်းဆောင်မဲ့ဗျူဟာမူးချုပ်အဖြစ်ခန့်အပ်လိုက်ကြောင်းတနင်္ဂနွေနေ့မှာရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။ Steve Bannon ကတော့ Breitbart သတင်းဌာနအေဒီတာဖြစ်ပြီးတော့အမေရိကန်နိုင်ငံကပင်မ Conservative ဝါဒကိုဆန့်ကျင်တဲ့လက်ရာစွန်းအတွေးအခေါ်အပေါ်အခြေခံတဲ့ Alt Rights အဖွဲ့ကိုစတင်တည်ထောင်ခဲ့သူလည်းဖြစ်ပါတယ်။ Trump အနေနဲ့မူဝါဒချမှတ်ရေးဆိုင်ရာကိစ္စရပ်တွေမှာအတွေ့အကြုံလုံးဝမရှိသူဖြစ်တဲ့အပြင် Washington DC မှာရှိတဲ့နိုင်ငံရေးဩဇာတိတ်ကမရှိသူတွေနဲ့ထိတွေ့ဆက်ဆံမှုမရှိဘူးတာတွေကြောင့်သမ္မတရဲ့အုပ်ချုပ်ရေးအဖွဲ့ယုံကိုကြီးကြပ်ရတဲ့အင်ပီရိုဝန်ထမ်းအရာရှိချုပ်ရဲ့ရာထူးဟာသမ္မတ Trump လက်ထက်မှာပိုးပြီးတော့အရေးပါတဲ့နေရာဖြစ်လာမယ်လို့ခန့်မှန်းပြောဆိုနေကြပါတယ်။သမ္မတအတွက်အရေးပါဆုံးရာထူးနှစ်ခုအတွက်ဒီလူနှစ်ဦးကိုရွေးချယ်တာဟာ Trump အနေနဲ့သူ့အပေါ်သစ္စာရှိသူလူယုံတွေကိုချီးမြှောက်တဲ့သဘောတရားကြောင့်သတင်းမီဒီယာတွေမှာရေးသားဖော်ပြကြပါတယ်။သမ္မတဂျော့ဒေါ်နယ်ထရမ့်ရဲ့ကျန်းသစ္စာချိန်ဆပွဲကို Washington DC မြို့မှာ2019ခုနှစ်ဇန်နဝါရီလ20ရက်နေ့ကြားမှာကျင်းပမှာဖြစ်ပေမဲ့ရွေးကောက်တင်မြှောက်ခံထားရတဲ့သမ္မတအနေနဲ့သူ့အစိုးရအဖွဲ့မှပါဝင်မဲ့ဝန်ကြီးတွေနဲ့အုပ်ချုပ်ရေးအဖွဲ့အတွက်အရေးပါတဲ့တခြားရာထူးတွေကိုအဲ့ဒီမတိုင်ခင်ရွေးချယ်ရမှာဖြစ်တာကြောင့် Trump ရဲ့သူ့အစိုးရအဖွဲ့ထဲမှာဘယ်သူတွေပါဝင်မဲဆိုတာကိုမကြခင်ရက်ပိုင်းအတွင်းသိရှိကြရမှာဖြစ်ပါတယ်
အမေရိကန်ပြည်ထောင်စုရဲ့သမ္မတအဖြစ်ရွေးကောက်ခံထားရတဲ့ဒေါ်နယ်ထရမ့်ကရာဇဝတ်မှုကျူးလွန်ထားတဲ့သူတွေတရားမဝင်ရွှေ့ပြောင်းဝင်ရောက်လာသူတွေပေါင်း2,000ကနေ3,000အထိကိုနေရပ်ပြန်ပို့သွားမယ်လို့ပြောပါတယ်။ဒါ့အပြင်အမေရိကန်ကိုမက္ကဆီကိုကနေပြီးတော့တရားမဝင်ဝင်ရောက်မလာနိုင်အောင်တတိုင်းဆောက်မယ်ဆိုတဲ့ရွေးကောက်ပွဲမဲဆွယ်ကိစ္စကားကိုလည်းသူတာဝန်စတင်ယူရတဲ့အကောင့်ထဲဖော်မယ်လို့ CBS သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းအတွင်းပြောခဲ့ပါတယ်။ထရမ့်ရဲ့မဲဆွယ်ပွဲကိစ္စကားထဲမှာတတိုင်းဆောက်မယ်ဆိုတဲ့စကားကိုသူ့ရဲ့သူကိုထောက်ခံသူတွေအကြိုက်ဆုံးဖြစ်ပါတယ်ဒါပေမဲ့တတိုင်းရဲ့တချို့အစိပ်ပိုင်းတွေဟာခြံစည်းရိုးတွေဖြစ်လိမ့်မယ်လို့ပြောပါတယ်ဟော်ဟော်တိုင်တိုင်ပြောရတဲ့အချမ်းမြေတစ်ထည်ဒေါ်နယ်ထရမ့်ကစောက်လို့ရေးနဲ့ပတ်သက်လို့သူကောင်းကောင်းလှုပ်တတ်တယ်လို့ပြောပါတယ်တတိုင်းစောက်လို့ရေးအတွက်မက္ကဆီကိုနိုင်ငံကအကုန်ကြခံရမယ်လို့ထရမ့်ကအတိတ်ထံပြုပြောထားပေမဲ့မက္ကဆီကိုဘက်ကတော့မပေးနိုင်ဘူးလို့ပြောပါတယ်အမေရိကန်နိုင်ငံထဲမှာတရားမဝင်ရွှေ့ပြောင်းဝင်ရောက်လာသူအကြမ်းဖျင်း17,000လောက်ရှိပါတယ်နေဆက်လုံခြုံရေးလုပ်ပြီးတာနဲ့ဥပဒေချိုးဖောက်ထားတဲ့ဒီတရားမဝင်ရွှေ့ပြောင်းဝင်ရောက်လာသူတွေကိုပထမအတုပ်အဖြစ်ပြန်ပို့မယ်လို့သူကပြောပါတယ်။အမေရိကန်နိုင်ငံမှာကြံနေသေးတဲ့တရားမဝင်ရွှေ့ပြောင်းဝင်ရောက်နေထိုင်သူတန်းတဲ့ချီကိုဘာဆက်လုပ်မလဲဆိုတာကိုတော့သူ့အစိုးရကဆုံးဖြတ်မယ်လို့မစ္စတာထရမ့်ကပြောပါတယ်။
ပြင်းထန်နိုင်ငံပဲရစ်မြန်မာလူ130သေဆုံးခဲ့ရတဲ့ဂျီဟတ်အစွန်ရောက်အကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုဖြစ်ပွားခဲ့တာနိုဝင်ဘာလ13ရက်နေ့ဆိုရင်တနစ်ပြစ်သွားခဲ့ပေမဲ့လို့နိုင်ငံတော်ဘက်မှာတော့အခုထိစိတ်တော့ကရောက်နေကြပါသေးတယ်။အကြမ်းဖက်မှုဖြစ်ပွားခဲ့တဲ့ဘတ်တကလန်တေဂီတာဖျော်ဖြေပွဲခမ်းမထဲမှာအဆူရောစတင်းနဲ့ပဲတနစ်ပြစ်ဂီတပွဲကိုပြန်ပြီးတော့ကျင်းပမှာပါ။ဒီဂီတပွဲမှာထင်ရှားတဲ့အဆူရောလည်းပါဝင်တည်ဆိုကြမှာပါ။ပြီးခဲ့တဲ့နှစ်အကြမ်းဖက်မှုအတွင်းဘတ်တကလန်ဂီတာခမ်းမထဲမှာလူ90သေဆုံးခဲ့ရတာပါ။အကြမ်းဖက်မှုဖြစ်ပြီးနောက်ပိုင်းပဲရစ်မြို့ကတော့သူနီသူဟာနဲ့ပုံမှန်အနေထားကိုပြန်ရောက်လာပါပြီ။အကြမ်းဖက်မှုစတဲ့ရေဂရဖတီနယံပကြီးဆေးရီတွေရောလူလူစုဝေးပွဲတွေပါမရှိတော့ပါဘူး။အကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားခဲ့တဲ့တခြားနေရာတွေကိုလည်းပြန်ပြုတ်ပြင်ပြီးတော့ဖွင့်လှစ်အသုံးပြုနေပါပြီ။ဒါပေမဲ့လည်းပြီးခဲ့တဲ့နှစ်ကအကြမ်းဖက်တိုက်ခိုက်မှုတွေနှစ်မြို့မှာဇူလိုင်လကထရက်ကားနဲ့မောင်းဝင်တိုက်ခိုက်လို့ကလေးလူကြီး80ကျော်သေဆုံးခဲ့ရတဲ့ဖြစ်ရပ်နဲ့ပတ်သက်တဲ့စိတ်ဒဏ်ရာတွေကတော့ကြံနေပါသေးတယ်။ဒီကနေ့တနင်္ဂနွေနေ့မှာတော့သေဆုံးသွားသူတွေအတွက်တနစ်ပြေအောက်မေ့ပွဲမိထုံးပွဲကိုပဲရစ်မြို့မှာကျင်းပမှာပါ။အကြမ်းဖက်မှုဖြစ်ပွားခဲ့တဲ့နေရာတွေမှာနှစ်ထိုင်ကြလူတွေနဲ့ထိခိုက်ခံစားခဲ့ရသူတွေပြန်မင်းနလန်သူဖို့အချင်းတွေအများကြီးယူရအောင်မယ်လို့ပဲရစ်မြို့သားလည်းဖြစ်အခင်းဖြစ်တဲ့နေရာအနည်းကစားတောက်ဆိုင်ပိုင်ရှင်တူလည်းဖြစ်တဲ့စတီဖန်ဒန်နီယာကပြောပါရယ်
အိန္ဒိယနိုင်ငံမှာရူပီငွေ900နဲ့1000ဒံတွေကိုတရားဝင်ဖျက်သိမ်းလိုက်ကြောင်းဝန်ကြီးချုပ်နရင်ဒရာမိုဒီကနိုဝင်ဘာလ10ရက်နေ့မှာကြေညာလိုက်ပြီးတဲ့နောက်နိုဝင်ဘာလ13ရက်တနင်္ဂနွေနေ့အထိတရားမဝင်ငွေတွေကိုငွေပြူအဖြစ်လာလဲတဲ့အရေးအတွက်ဟာအမေရိကန်ဒေါ်လာ 44.4 ဘီလျံဘိုးရှိသွားပြီလို့ဘန်ဒါရေးဝန်ကြီးဌာနကတနင်္ဂနွေနေ့မှာသတင်းထုတ်ပြန်ပါတယ်။အကျင့်ပြတ်ချစားမှုတွေကိုတိုက်ဖျက်ဖို့ရည်ရွယ်ပြီးရူပီငွေ900နဲ့1000ဒံတွေကိုဖျက်သိမ်းကြောင်းဝန်ကြီးချုပ်မိုရီကတောက်ကြနေမှာတိုင်းပြည်ကိုကြေညာခဲ့တာပါ။ဘဏ်အကောင့်ပိုင်ဆိုင်သူတွေအနေနဲ့နေ့စဉ်ဘဏ်ကနေငွေထုတ်ယူနိုင်တဲ့ပမာဏအရင်ကရူပီငွေ1000အဖြစ်သတ်မှတ်တာကိုပြန်ရုပ်သိမ်းပေးပြီးအပတ်စဉ်ထုတ်ယူနိုင်တဲ့ငွေပမာဏကိုအရင်ကရူပီငွေ2000အဖြစ်သတ်မှတ်ထားတာကနေ2400အထိတိုးမြှင့်ခွင့်ပြုထားပါတယ်။ဒါအပြင်900နဲ့1000ဒံတွေကိုဘဏ်မှာနေ့စဉ်လာလဲနိုင်တဲ့နှုန်းကိုလည်းအရင်က4000အဖြစ်ကကန့်သက်ထားတာကနေအခု4500အထိတိုးမြှင့်ပေးလိုက်ပါတယ်။ ATM ဆက်တွေကနေထုတ်ယူနိုင်တဲ့ပမာဏကိုလည်းအရင်ကတစ်နှစ်မှာရူပီ2000အထိကန့်သက်ထားတာကနေ2500အထိကန့်သက်ထားတာကနေ2500အထိတိုးမြင့်ပေးလိုက်တဲ့အကြောင်းဗန္ဓာယီဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပါတယ်။တန်ဖိုးကြီးငွေဆက်ကူတွေကိုအဲ့ဒီလိုတရားမဝင်တော့ကြောင်းကြေညာလိုက်တာကြောင့်အသေးစားစီးပွားရေးလုပ်ငန်းတွေနဲ့အများပြည်သူအများပြအခက်အခဲတွေနဲ့ရင်ဆိုင်နေရတယ်ဆိုတဲ့ဝေဖန်ပြောဆိုမှုတွေထွက်ပေါ်လာပြီးတဲ့နောက်အစိုးရကအခုလိုကန့်သက်ချက်တွေကိုအနည်းငယ်လျှော့ချပေးလိုက်တာဖြစ်ပါတယ်။
New American Tan မနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဝတ်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအိမ်မြန်မာပိုင်းကနေတနင်္လာနေ့မနက်ခင်းတင်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာဘင်္ဂလားဒေ့ရှ်နဲ့ဆက်အနေရခိုင်ပြည်နယ်ထဲကနေချာဆောင်ရတပ်ဖွဲ့စခန်းတွေကိုပြီးခဲ့တဲ့လကအကြမ်းဖက်စီးနင်းတိုက်ခိုက်လို့ရဲကိုဦးတေဆုံသွားခဲ့တဲ့မောင်တော်မျိုးနဲ့မရင်တောင်ကျေးရွာအနီးမှာဓားလာနဲ့လက်နက်ငယ်တွေကင်ဆောင်ထားတဲ့အကြမ်းဖက်စီးနင်းတိုက်ခိုက်သူလူ60နီးပါးနဲ့အစိုးရတပ်တို့ကြားတနင်္ဂနွေနေ့ကတိုက်ခိုက်မှုတွေအပြင်းထန်ဖြစ်ပွားခဲ့တယ်လို့အစိုးရကတင်ထုတ်ပြန်ပါတယ်။မြန်မာအစိုးရတပ်ကပြန်ပြီးပစ်ခတ်တိုက်ခိုက်တာကြောင့်အကြမ်းဖက်စီးနင်းတိုက်ခိုက်သူတွေကွာဆုံကျေးရွာဖက်ကိုဆုတ်ခွာထွက်ပြေးသွားတယ်လို့ဆိုပါတယ်။တိုက်ခိုက်မှုအတွင်းအစိုးရတပ်သားတအူးကြဆုံးသလိုတိုက်ခိုက်သူ6ဦးသေဆုံးသွားတယ်လို့မြန်မာအစိုးရရဲ့ကြေညာချက်ကဆိုပါတယ်။နောက်ပိုင်းမှာတော့တိုက်ခိုက်မှုနဲ့တန်ရာရှိသူလူ30ကျော်ကိုအစိုးရကဖမ်းဆီးလိုက်တယ်လို့ဆိုပါတယ်။တိုက်ခိုက်သူတွေဘသူဘဝဖြစ်တယ်ဆိုတာကိုတော့ကြေညာချက်မှာဖော်ပြမထားသလိုဒီတိုက်ခိုက်မှုနဲ့ပတ်သက်လို့တိကျလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုလည်းမရှိသေးပါဘူး။လက်တလောသတင်းပတ်ထဲမှာတိုက်ခိုက်မှုတွေတိုးလာတယ်လို့လေလာဆောင်ကြီးသူတွေနဲ့အနောက်နိုင်ငံသံတမန်တွေကပြောပါတယ်။ဒါအပြင်ဒီဒေသမှာမြန်မာစစ်သားတွေကအိမ်မရှိတာမတိုင်းကျင်တာတွေရှိတယ်ဆိုတဲ့ဆွဆွဲပြောဆိုချက်တွေကလည်းထွက်ပေါ်ထားတာပါ။အော်တိုဘလာ9ရက်နေ့ကစလို့မီးလောင်နေတဲ့အိမ်တွေရဲ့တပ်ပုံတွေထွက်ပေါ်လာတာကြောင့်မြန်မာအစိုးရတဲ့အပေါ်ဝေဖန်မှုတွေကလည်းနောက်ထပ်ထွက်ပေါ်လာနေတာဖြစ်ပါတယ်
။နိုင်ငံတကာမူရစ်ဆေးဝါးနဲ့တရားဥပဒေရေးရာဌာန INL ရဲ့အမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးဝီလျံဘရောင်းဖီလ်ဟာနိုဝင်ဘာလ23ရက်ကနေ22ရက်အထိဖိလစ်ပိုင်မြန်မာနဲ့တရုတ်နိုင်ငံတွေကိုသွားဖို့ရှိပါတယ်။ဖိလစ်ပိုင်နဲ့မြန်မာနိုင်ငံမှာတရားဥပဒေစိုးမိုးရေးတိုးတက်လာစေဖို့အမေရိကန်ကခိုင်မာအကောင့်နဲ့အကူအညီတွေပေးရေးဆွေးနွေးပါလိမ့်မယ်။တရုတ်နိုင်ငံမှာတော့လက်ထောက်နိုင်ငံသားရေးဝန်ကြီးဟာနှစ်နိုင်ငံစလုံးမှာအပူတပြင်းရင်ဆိုင်နေရတဲ့ရာဇဝတ်မှုကင်းတွေရဲ့ချိန်ချောက်မှုတွေနဲ့ပတ်သက်တဲ့အစ်စ်မြင့်ဆွေးနွေးပွဲဖြစ်တဲ့တရားဥပဒေစိုးမိုးရေးပူးပေါင်းဆောင်ရွက်မှုဆိုင်ရာအမေရိကန်တရုတ်ဆက်ဆံရေးအဖွဲ့ JLG မှာအမေရိကန်ကိုယ်စားလှယ်အဖွဲ့ရဲ့တွဲပက်သဘာဝတိဖြစ်ဆောင်ရွက်မှာပါ လက်ထောက်နိုင်ငံခြားရေးဝန်ကြီးဘရောင်ဖီကနိုဝင်ဘာလ14ရက်ကနေ16ရက်ထိဖိလစ်ပိုင်မှာအမျိုးသားဥပဒေရေးရာဌာနနဲ့ဗဟိုတရားရုံးချုပ်ကအကြီးအကဲခေါင်းဆောင်ပိုင်းတွေနဲ့တွေ့ပြီးတရားဥပဒေစိုးမိုးရေးနဲ့တရားမျှတရေးဆိုင်ရာကိစ္စတွေမှာ INL ရဲ့ထောက်ပံ့ကူညီမှုတွေတိုးမြှင့်ဆောင်ရွက်ဖို့ဆွေးနွေးကြပါလိမ့်မယ်။ဒါအပြင်ရေပြင်လုံခြုံရေးဆိုင်ရာကိစ္စရပ်နဲ့ဖိလစ်ပိုင်နိုင်ငံအတွင်းထိရောက်မှုရှိပြီးမူရစ်ဆေးဝါးဆိုင်ရာလူသားဆန်တဲ့ဆောင်ရွက်အရေးယူဆောင်ရွက်မှုတွေအတွက်လည်းဆွေးနွေးဖို့ရှိပါတယ်။ဒါကြောင့်အဲ့ဒီနောက်မှာမြန်မာနိုင်ငံကိုနိုဝင်ဘာလ16ရက်ကနေ19ရက်နေ့အထိနေထိုင်ပြီးမြန်မာနိုင်ငံအတွင်းတရားဥပဒေစိုးမိုးမှုတည်ဆောက်ရေးရဲတပ်ဖွဲ့ဝင်တွေအတွက်ပို့ပြီးကောင်းမွန်တဲ့သင်တန်းတွေပို့ချရေးနဲ့မူရစ်ဆေးဝါးဆိုင်ရာကိစ္စတွေကောင်တွဲဆောင်ရွက်ဖို့နဲ့ကာကွယ်ရေးကိစ္စတွေမှာပို့ပြီးထိရောက်အောင်ဆောင်ရွက်ရေးတွေမှာအမေရိကန်ရဲ့ပူးပေါင်းဆောင်ရွက်မှုတွေပို့ပြီးအားကောင်းခိုင်မာလာရေးဆွေးနွေးသွားမှာဖြစ်ပါတယ်
။အမေရိကန်ပြည်ထောင်စုရဲ့သမ္မတသေပြေရွေးကောက်ခံရတဲ့ဒေါ်နယ်ထရမ့်နဲ့ဆက်ဆံရေးတိုးတက်အောင်လှုံ့ဆော်သွားဖို့တရုတ်နိုင်ငံဘက်ကအသင်းသင်းရှိတယ်လို့တရုတ်နိုင်ငံချိုင်ဝန်ကြီးဝန်ကြီးကနိုဝင်ဘာလ13ရက်နေ့မှာပြောပါရယ်ထရမ့်အစိုးရအဖွဲ့နဲ့နှစ်ဦးနှစ်ဖက်အပြန်လည်နားလည်မှုအပေါ်မူတည်ပြီးတော့ချိတ်ဆက်ဆောင်ရွက်သွားလိုတယ်လို့တရုတ်နိုင်ငံချိုင်ဝန်ကြီးဝန်ကြီးကပြောပါရယ်တရုတ်သမ္မတရှီကျင်းပင်ရဲ့ဂုံပြုသဘောလာမဖော်ပြထားသလိုအပြန်လည်လေးစားမှုနဲ့ဆက်ဆံရေးတိုးတက်ဖို့အစဉ်အသင့်ရှိပါတယ်လို့မစ္စတာယီကတူရကီနိုင်ငံအန်ကာရာကိုတရားဝင်ခီးစဉ်နဲ့ရောက်ရှိချိန်အတွင်းစကားပြန်ကတင်ပြောဆိုသွားပါရယ
်သတင်းအလိမ်မလည်းခင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုနှမ်းလောင်နဲ့မခွန်ညူတို့ပြောပြခဲ့ကြတာပါကျွန်တော်တို့အခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာတိုက်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook မှာလည်းတိုက်ရိုက်တင်ဆက်နေတာဖြစ်ပါတယ်အခုတော့ဆက်သွယ်မေးမြန်းတဲ့တပုတ်ကိုနားဆင်ရပါမယ်ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ဝင်9ဦးဟာရခိုင်ပြည်နယ်စစ်တွေမြို့နယ်မောင်နှုံးမြို့နယ်တွေကိုနိုဝင်ဘာ15ရက်ကနေ18ရက်အထိ3ရက်ကြာတွားရောက်ဖို့ရှိပြီးဒေသဆိုင်ရာတာဝန်ရှိသူတွေဒေသခံတွေနဲ့တွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။ရခိုင်ပြည်နယ်မှာတော်တော်မငြိမ်ဖြစ်နေတဲ့အခြေအနေတွေကိုလေ့လာစုံစမ်းသွားမှာဖြစ်ပါတယ်။ဒီအကြောင်းကိုဆက်လက်တင်ပြချင်ပါတယ်။ရခိုင်ပြည်နယ်အစ်စ်တွေနဲ့မောင်နှုံးမြို့နယ်တွေကိုနိုဝင်ဘာလ15ကနေ18ရက်နေ့အထိ3ရက်ကြာတွားရောက်မဲ့ရခိုင်အကြံပေးကော်မရှင်ရဲ့ခီးစဉ်နဲ့ပတ်သက်လို့ရခိုင်အကြံပေးကော်မရှင်အဖွဲ့ဝင်လည်းဖြစ်ငင်းညံ့မြတ်တာအဖွဲ့ဦးဆောင်သူလည်းဖြစ်တဲ့ဦးအေးလွင်ကအခုလိုပြောပါတယ်။
ပထမကျွန်တော်စီစဉ်ထားတာတော့စစ်တွေရှိရဲ့နောက်ပြီးရင်မောင်းတော်ကိုတွားဖို့ရှိပါတယ်အဲ့ဒါတော့ဟိုပထမစီစဉ်ထားတာပေါ့နော်နောက်ဖြစ်ပေါ်လာတဲ့ဖြစ်ပေါ်တဲ့အခြေအနေဒီကြောင့်ကျွန်တော်တို့ကဒီနေ့မှာစီဝေးပြန်ပြီးတော့ထိုင်ပြီးတော့တွားရေးမတွားရေးဆိုတာကိုပြန်ဆုံးဖြတ်ပါမယ်အထွေထွေကျွန်တော်တို့ကိုပေးထားသောတာဝန်ကလည်းပဲကျွန်တော်တို့ရဲ့ mandate ကရခိုင်ပြည်နယ်တစ်ခုလုံးအေဂျင့်တာယာပြီးတော့ဒီနေဖွံ့ဖြိုးရေးအတွက်ကိုအကောင်းဆုံးဘာတွေလုပ်တဲ့နယ်ဆိုတဲ့အကြံတွေကိုပေးရမှာပါဆိုတော့အဲ့ဒီ mandate ရဲ့ပေါင်းတွင်းကနေပြီးတော့ရခိုင်ပြည်မှာရှိတဲ့ဟိုမြို့နယ်အားလုံးကိုကျွန်တော်တို့ဟောလေ့လာပြီးတော့အဲ့ဒီမှာရှိနေတဲ့မြေပြင်အခြေအနေများကိုလေ့လာမယ်အဲ့ဒီကပြည်သူတွေနဲ့ဟိုထိတွေ့ပြီးတော့သူတို့ပြောတာလေးတွေကိုနားထောင်ပြီးတော့ကျွန်တော်တို့ဖွံ့ဖြိုးတိုးတက်ရေးအတွက်ကိုဘာတွေကလုတ်တယ်လေဆိုတာလေးအကြံလေးတွေပြဖို့ပါပဲ
ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကိုပြီးခဲ့တဲ့ဩဂုတ်လမှာစတင်ဖွဲ့စည်းခဲ့တာဖြစ်ပြီးကော်မရှင်ကိုဦးဆောင်တဲ့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအာနန်ကိုတိုင်စက်တင်ဘာလအစပိုင်းမှာရခိုင်ပြည်နယ်ကိုတွားရောက်ခဲ့ပါတယ်အကြံပေးကော်မရှင်ရဲ့ဒီတစ်ခေါက်ခီးစဉ်မှာတော့မစ္စတာကိုဖီအာနန်ပါဝင်မှာမဟုတ်ဘူးလို့သိရပါတယ်ရခိုင်ပြည်နယ်မှာလက်ရှိဖြစ်နေတဲ့အခြေအနေတွေဟာအမျိုးသားလုံခြုံရေးအတွက်စိုးရိမ်ပေါ်ရာအခြေအနေဖြစ်တယ်လို့ဦးအေးလွင်ကသုံးသပ်ပါတယ်
ကျွန်တော်တို့ကတော့ဒီပုံကွမ်းထကြွမှုမှာလည်းများအလုံးကကျွန်တော်တို့ရဲ့အမျိုးသားရေးလုံခြုံရေးကိုဟိုတနည်းဟုတ်တနည်းတော့လေထိပါတယ်လို့ရှိပါတယ်ကျွန်တော်တို့ကချင်မှာလည်းဖြစ်နေတာပဲရှမ်းပြည်မှာလည်းဖြစ်နေတာပဲเนาะအဲ့တော့ဒီပြည်တွင်းစစ်ကြီးမှာဖြစ်နေတဲ့ဒီပုံကွမ်းထကြွမှုမှာလည်းများဟာကျွန်တော်အမျိုးသားရေးလုံခြုံရေးအတွက်တော့တနည်းမဟုတ်တနည်းအနောက်ရှက်ဖြစ်တယ်လို့အဲ့လိုပဲကျွန်တော်တို့ခံယူပါတယ်ဒီတော့ဖွံ့ဖြိုးတိုးတက်ရေးအတွက်ကတည်ငြိမ်မှုလိုတယ်တည်ငြိမ်မှုလိုတဲ့အခါကျတော့နှစ်ဖက်အုပ်စုများအတွက်မှာရှိနေတဲ့သံသယလေးတွေပျောက်သွားပြီးတော့တယောက်နဲ့တယောက်အရင်တော့ကလိုငင်းရသောအတူရှင်တွဲရေးဆိုတဲ့အနေအထားမျိုးပြန်ပေါ်ပေါက်လာအောင်နော်ရုပ်ပိုင်းဆိုင်ရာရောစိတ်ပိုင်းဆိုင်ရာရောသူတို့မှာလိုအပ်တဲ့လိုအပ်ချက်လေးတွေကိုဖြည့်ဆည်းပေးမယ်ဆိုရင်လူတွေကအရင်တော့ကပုံစံအတိုင်းပဲပေါ့နော်ဟိုငင်းရသောအတူရှင်တွဲနိုင်မယ်ဆိုရင်ဒါအတိုင်းပြီးဖွံ့ဖြိုးလည်းမြေပုံမျိုးတို့တည်းရေးအတွက်ကျွန်တော်တို့ရှေ့ next steps ရှေ့ဆက်ပြီးတော့ဆောင်ရွက်ရမှာပေါ့နော်အဲ့တော့တယောက်နဲ့တယောက်ကြားမှာရှိနေတဲ့တန်လျာတွေဆိုရင်စိတ်ကလေးတွေပျောက်သွားအောင်အဲကျွန်တော်တို့တုံ့နိုင်မယ်ဆိုရင်တော့ဒါအကောင်းဆုံးဖြစ်မယ်အဲ့ဒါကိုကျွန်တော်တို့ဒီလိုပဲကျွန်တော်အနေနဲ့တော့သုံးသပ်ပါတယ်
ရခိုင်အကြံပေးကော်မရှင်ကို29ပြီးအာနန်ဦးဆောင်ပြီးအတွေ့အကြုံများတဲ့နိုင်ငံသားတန်တမန်2ဦးနဲ့မြန်မာနိုင်ငံကလူသိထင်ရှားတဲ့ပုဂ္ဂိုလ်တွေနဲ့ပါစုစုပေါင်း9ဦးနဲ့ဖွဲ့စည်းထားတာဖြစ်ပါတယ်။ဒီကော်မရှင်ဟာသူတို့ရဲ့လေ့လာတွေ့ရှိချက်တွေကို2019ဩဂုတ်လမတိုင်ခင်နိုင်ငံတော်ကိုအစီရင်ခံစာတင်သွင်းရမှာဖြစ်ပါတယ်။ဒီအတော်အတွင်းတမတော်ကာကွယ်ရေးဦးစီးချုပ်ယုံရဲ့အော်တိုဘာလ13ရက်နေ့သတင်းထုတ်ပြန်ချက်အရရခိုင်ပြည်နယ်မောင်တော်မြို့နယ်တဝိုက်တမတော်ကနေမြေရှင်းလင်းရေးလှုပ်ဆောင်နေစဉ်ကွာစုံကြေးရွာကိုတမတော်စစ်တီတွေတွားရောက်ချိန်မှာမီးလောင်နေတဲ့အိမ်အလုံး90ကိုတွေ့ခဲ့ရကြောင်းဒါလက်နဲ့ကင်ဆောင်ထားသူ9ဦးလာရောက်တိုက်ခိုက်တာကြောင့်ပြစ်ခတ်ရှင်းလင်းရမှာအကြမ်းဖက်သမား6ဦးသေဆုံးခဲ့တယ်လို့ဆိုပါတယ်။ဒါကြီးစားတောင်ရွာမှာလည်းနေမြေရှင်းလင်းစဉ်မီးလောင်ကျွမ်းနေတဲ့အိမ်ကြီး60လောက်တွေ့ရပြီးဒုတ်သားကင်ဆောင်သူလူ20လောက်ကလာရောက်တိုက်ခိုက်တာကိုပြန်လည်ပြစ်ခတ်ချိန်မှာလူ19ဦးအသေဖမ်းဆီးမိကြောင်းတမတော်ကသတင်းထုတ်ပြန်ခဲ့ပါတယ်ခင်ဗျာ။
လေရီမီဒီယာဂရုကအမှုဆောင်ရာရှိချုပ်နဲ့အရီဒါဂျိုးတို့ကိုပုံမှန်66ဂါဂျီနဲ့ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ကတရားစွဲထားတဲ့ပေါ်မတူကွဲပြားတဲ့သဘောထားမြင်တွေရှိနေကြပါတယ်။ဒီမိုကရေစီနိုင်ငံတည်ဆောက်တာမှာမရှိသင့်ဘူးလို့ပြောကြတဲ့ပုံမှန်66ဂါဂျီကိုတုံးပြီးဖမ်းဆီးတရားစွဲတဲ့ပေါ်ရန်ကုန်တိုင်းဒေသကြီးအစိုးရကိုဝေဖန်သူတွေရှိတယ်လို့တိကျသေးချာမှုမရှိပဲတာဝန်ရှိသူတွေလက်စားရဲဆိုပြီးဆွဆွဲရေးသားတဲ့ပေါ်ဝေဖန်သူတွေလည်းရှိပါတယ်။ဒီပေါ်ကျွန်တော်တို့သောတာရှင်တွေကဘယ်လိုမြင်ကြပါသလဲ။အခုလာမယ့်အင်္ဂါညတရက်လီလိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါဒီအစည်းအဝေးမှာပါဝင်ဆွေးနွေးကြတဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က0932321555လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ည
ဒီတိုက်ရိုက်လေလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြပါအောင်ခင်ဗျာအခုတော့မြန်မာဒီမိုကရေစီရဆွေးနွေးကံဖြစ်ပါတယ်နိုင်ငံရေးစီးပွားရေးဘက်ကအာရုံစိုက်မှုများနေတဲ့မြန်မာနိုင်ငံမှာယဉ်ကျေးမှုပျောက်ကွယ်နိုင်တဲ့လက္ခဏာတွေတွေ့မြင်နေရတယ်လို့အပြည်ပြည်ဆိုင်ရာကလေးများကြောင်းရန်ကုန်မြို့ကမြန်မာမှုပညာဆရာဦးဝင်းထွတ်ကျော်ကပြောပါတယ်အမေရိကန်ပြည်ထောင်စုအီလင်နွိုင်းတက္ကသိုလ်မှာစာတမ်းဖတ်ခဲ့သူဦးဝင်းထွတ်ကျော်ကို VOA စတူဒီယိုမှာကိုဇော်ဝင်းလှိုင်တွေ့ဆုံမိမှန်ပြီးဒီသတင်းပတ်ရဲ့မြန်မာဒီမိုကရေစီရာဆွေးနွေးကမှာတင်ဆက်ထားပါတယ
်ဆရာဝင်းထွတ်ကျော်ခုလို VOA လာရောက်တွေ့ဆုံမိမှန်ဝင်ပြတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဆရာလည်းကျေးဇူးတင်ပါတယ
်ဟုတ်ကဲ့ဆရာဆိုလို့ရှိရင်ရန်ကုန်မှာရှိတဲ့ဒီပြပဆိုင်ရာကလေးများကျောင်းမှာဒီမြန်မာမှုပြည်ပတ်သက်ရကိုတင်ကြားနေတဲ့ဆရာတရားပေါ့နော်ဆိုတော့ဆရာအခုအမေရိကကိုရောက်နေတယ်ကျွန်တော်တို့အမေရိကမှာဒီမြန်မာနိုင်ငံနဲ့ဆိုင်တဲ့ညီလာခံတစ်ခုကိုတက်ပြီးတော့ဆရာစာတမ်းလေးတစ်ခုတင်တယ်လို့ကျွန်တော်တို့ကြားပါတယ
်ဟုတ်ပါတယ်
ဆိုတော့ဆရာဘယ်ညီလာခံမျိုးတက်ပြီးတော့ဗာစာတမ်းကိုတင်ခဲ့တယ်ဆိုတာလေးကိုကျွန်တော်တို့အရင်အချင်းချင်းလေးပြောပြလို့ရမလားခင
်ဆရာတို့ Illinois ပြည်နယ်မှာမြောက် Illinois တက်သူပေါ့နော် Northern Illinois University မှာသူက Department of Burma Studies ဆိုတာရှိတယ်ဆရာတို့မြန်မာနဲ့ဆိုင်ရာပညာရပ်တွေကိုလေ့လာတဲ့ဌာနကြီးပေါ့အဲ့ဒီ Burma Study ဌာနကြီးကသူကနှစ်နှစ်တစ်ခါမှာ conference ကျင်းပလေးရှိတယ်။အဲ့ဒီအချိန်ကျတော့တကဘာလုံးမှာရှိတဲ့ဒီမြန်မာပြည်ဆိုင်ရာသုတေသနပညာရှင်ကြီးတွေအားလုံးစုဝေးရောက်ရှိပြီးတော့သူတို့ဆရာတို့ပညာတွေဖလှယ်ကြရတယ်ဇာတ်လမ်းဖတ်ကြရတယ်ပေါ့။အဲ့ဒါနှစ်နှစ်တစ်ခါလုပ်တယ်။ဆိုတော့အဲ့ဒီကိုဆရာလာပြီးတော့ဆရာဇာတ်လမ်းလာဖတ်တာပါ။အဲ့ဒီမှာ
ဟုတ်ကဲ့ဆရာဖတ်တဲ့ဇာတ်လမ်းကလည်းကျွန်တော်တို့စိတ်ဝင်စားစရာကောင်းတဲ့ဇာတ်လမ်းဖြစ်နေတယ်တဘောကမြန်မာမှုပြည်ဆိုမြန်မာပြည်နဲ့ဆိုင်တဲ့ကျွမ်းကျင်သူတွေအများစုတင်ကြတာကတော့လူမှုရေးနဲ့ဆိုင်တာတွေတင်ကြမယ်ကျွန်တော်တို့နိုင်ငံရေးကတော့အထူးသဖြင့်အများစုကပိုစိတ်ဝင်စားတဲ့ကိစ္စပေါ့နော်မြန်မာနိုင်ငံအကြောင်းပြောလို့ရှိရင်နိုင်ငံရေးကထိတ်ကရွေးရှိနေတယ်ဆိုအဲ့ဒီဟာတွေကိုများသောအားဖြင့်အရင်နှစ်တည်းကလည်းသူတို့ဒါတွေကိုတင်ကြတဲ့သူတွေကများတယ်ပေါ့ဦးစားပေးကြတာပေါ့နော်ဆိုတော့ဒါမဲ့ဆရာတင်တဲ့စာရန်ဟာအဘဘုံမင်းကောင်အကြောင်းလို့ကျွန်တော်တို့သိရပါတယ
်
ဆိုတော့အဘဘုံမင်းကောင်အကြောင်းကိုစာရန်ပြုစုတဲ့နေရာမှာဆရာဘာအကြောင်းနေများသူ့ဟိုပေါ့နော်ဒီနိုင်ငံတကာပြည်သက်မြန်မာတွေကြားထဲမှာတော့အဘဘုံမင်းကောင်ဆိုတာတော့ကျွန်တော်တို့နားရင်နဲ့သိထားတယ်ပေါ့နော်ဒါပေမဲ့နိုင်ငံတကာကိုတင်ပြတဲ့အခါမှာဆရာဘလို့ဟာမျိုးတွေကိုအလေးပေးပြီးတော့တင်ပြလဲစာရမ်းထဲမှာ
ဆရာတို့ဗမာပြည်ဟာနိုင်ငံတကာနဲ့အဆက်အသွယ်ကြီးပြတ်နေခဲ့တာကြားပြီးနောက်ပြီးတော့မြန်မာဟာသူကသူ့တီးတီးခြားခြားနဲ့ယဉ်ကျေးမှုလေးရှိတယ်ဒါပေမဲ့ယခုခေတ်မှာကြီးလိုက်တဲ့အခါကျတော့မြန်မာအကြောင်းကိုစိတ်ဝင်စားတာခုနကနိုင်ငံရေးတွေစိတ်ဝင်စားတာစီးပွားရေးတွေစိတ်ဝင်စားတယ်။ဒါပေမဲ့တကယ်အနှစ်သာရဖြစ်တဲ့ ယဉ်ကျေးမှုအဲယဉ်ကျေးမှုကြတော့ကြော်သွားရတယ်နော်အဲ့တော့ဘာဖြစ်နေလဲဆိုတော့မြန်မာနိုင်ငံဆိုရင်အာစစ်တေဖြစ်နေတယ်ဟာလာအဲဒီမိုကရေစီမှာဒီစနစ်ကြီးကပြန်နေထူတော့ဒါတော့ပဲသူအပေါ်ကတည်တယ်မြန်မာလူမျိုးတွေရဲ့ယဉ်ကျေးမှုကြတော့ကြော်ကြော်သွားတယ်သူနည်းသူဆိုတာဆရာတို့ဗမာတွေတောင်မှဒီကဘာရွာကြီးဖြစ်လာတဲ့အခါကျတော့ဟာဒီခေတ်မီတဲ့ဤပညာတွေအစည်းပွားတွေလိုက်စားပြီးတော့ဒါတွေနေခဲ့တယ်အဲ့တော့ဆရာအမြင်ကဘာလဲဆိုတော့ယဉ်ကျေးမှုကိုပျောက်ွယ်လာတယ်လို့ဖြစ်ဖို့အရေးလက္ခဏာလေးတွေဖြစ်လာတော့တကယ်တမ်းဆိုရင်ယဉ်ကျေးမှုဆိုတာလူမျိုးတစ်မျိုးရဲ့ဂုဏ်သိက္ခာလည်းဖြစ်တယ်အသက်လည်းဖြစ်တယ်ဟောကဘာမှာဆရာတို့ဗမာပြည်တပီပဲဒါမျိုးတွေရှိတယ်ဗမာပြည်မှာ85ရာခိုင်နှုန်းသောလူများအပဘုံမင်းကောင်ဆိုတာကိုသိတယ်ဘုံမင်းကောင်တို့ဘဘူအောင်တို့เนาะရှေမတိအများကြီးသိတယ်အဲ့တော့ဆရာကဘုံမင်းကောင်ရဲ့သူတေသနာကိုလုပ်တယ်ဆိုတာဗမာပြည်မှာခဏိလူသိအများဆုံးเนาะယုံကြည်သူအများဆုံးရှိတယ်ဒါဝိဇာကြီးတူသူကသူ့အရင်ဦးဆုံးဆရာတို့ဖော်ထုတ်တာပေါ့ဖော်ထုတ်တဲ့ခါကျတော့ဆရာကဒီသူတည်တနာကိုလုပ်တဲ့ခါမှာစနစ်တကျပေါ့နော်အင်္ဂလိပ်လိုဆိုရင်တော့ academic approach ပေါ့အဲအဲ့လိုမျိုးနဲ့ဆရာလုပ်ပြီးတော့ငါတော့စုံစုံလင်လင်လေးသူတို့နိုင်ငံသားတွေတွေတင်ပြမယ်ဆိုပြီးတော့လုပ်လိုက်တာပေါ့နော်လုပ်လိုက်တော့ကြားပါတယ်နှစ်ကိုတော်တော်ကြားခဲ့ပါတယ်ဒါလေးတွေလုပ်တာပေါ့
ဟုတ်ကဲ့
အဲ့ဒီစေတနာနဲ့သူတို့လုပ်တာပေါ့
ဘမပြည်မှာအပဘုံမင်းကောင်အကြောင်းပြောကြရင်အပဘုံမင်းကောင်ဆိုတော့တော့ဆောဆောဆက်ပြောတီးကြတယ်ဘိုးဘိုးအောင်တို့ဘုံမင်းကောင်တို့ဆိုတော့တီးကြတယ်ပေါ့နော်ဒါပေမဲ့လည်းသူဟာဘာလဲဘလို့လူမျိုးလဲသိတယ်မလားတကယ်ရှိခဲ့တာလားပါဇက်ရာဇဝင်လားသိတယ်မလားဆိုတာကနည်းနည်းစီမကွယ်ဘူးဖြစ်နေကြတယ်လူတွေကြားထဲမှာဆိုတော့အပဘုံမင်းကောင်ဟာဘလို့လူမျိုးဖြစ်တယ်ဘာလို့တချို့ဆိုရင်ဘာသာရေးဘက်ကိုတောင်မှသူတို့ကရောပြီးတော့မြင်ကြတာရှိတယ်လေဘာသာရေးနဲ့ရောပြီးတော့ဘာဘုံမင်းကောင်တို့ဘိုးပေါင်းတို့တွဲပြီးတော့နားလည်ကြတာရှိတော့သူတို့ဘယ်နေရာမှာကျွန်တော်စီးချအပဘုံမင်းကောင်လို့ပြောရင်သူကဘာလဲလူပုဂ္ဂိုလ်လားဆောဆောဆရာပြောဆိုဝိဇ္ဇာလားဘာသာရေးပဲလားအဲ့ဒါဘယ်လိုကျွန်တော်တို့ပြောကြမလဲ
ဒီအများသောအားဖြင့်လူငယ်ပိုင်းနေပေါ့နော်လူငယ်ပိုင်းတွေကအာဒီဘုံမင်းကောင်ကိုယ်ရယ်ဆိုတာဒါအယူသီးတာပါတချို့ကလည်းအဲ့လိုယူဆအဲတချို့ကတော့ဒုက္ခတွေပါလေရောက်တဲ့အခါကျရင်ဒါအကုဇရာလေးတစ်ခုအတင်းနဲ့စီးကပ်ကြရတယ်ပေါ့နော်ကိုယ်ကြဲလို့ဆရာမပြောခြင်းဆရာတို့ဘုရားဘာသာမှာကိုယ်ကြဲဆိုတာယန္တာ၃ပါးမှလွယ်မရှိဘူးပေါ့အဲ့ဒီခါကျတော့ဆရာရွေချက်တစ်ကဟုတ်ပြီဒီဘုံမင်းကောင်ဆိုတဲ့ပုဂ္ဂိုလ်ဟာတကယ်ရှိခဲ့တယ်တကယ်ရှိတယ်တော့ဓာတ်ပုံနေတော့ရှိတာပေါ့နော်သူက1952ကျမှအဲသူသုံးသွားတယ်ပေါ့တတိယပြင်ထွက်ရပေါက်သွားတယ်အဲ့တော့ဒီအထောက်အထားတွေကခဏကြံသေးတယ်ကြာလို့ရှိရင်ဒီအထောက်အထားတွေပျောက်ကုန်နေရောင်ဝါးဝါးတွေဖြစ်ကုန်နေအဲ့တော့ဓာတ်တွေကိုမှတ်တမ်းတင်ဖို့လိုတော့စနစ်တကျအဲ့ဒီခါကျတော့ဆရာကသူ့ရဲ့ဒီစာပေတွေမှာသူ့ရဲ့သူ့အချက်လက်တွေရောနားလည်တော့ကြမ်းတဲ့ဆရာတော်ကြီးတွေလူပုဂ္ဂိုလ်တွေရောနောက်ဘုံမင်းကောင်လက်ထက်တုန်းကဘုံမင်းကောင်ကိုတွေ့ခဲ့တဲ့လူတွေဘုံမင်းကောင်ချီမှာတပည့်ခံခဲ့တဲ့လူတွေဘုံမင်းကောင်သွားပြီးနေတဲ့အိမ်ကပုဂ္ဂိုလ်တွေအသက်80 80 90လိုက်ပြီးတော့ရှာပြီးတော့ဒါနှစ်ပေါင်းများစွာကြာလာတော့သူတို့သိ
ချင်ခဲ့တယ်ပေါ့
အဲတွေ့ခဲ့အဲ့ဒါတွေကိုမွေးပြုစုတဲ့ခါနံပါတ်1ဆရာဖြစ်နေတာတကယ်ရှိပါတယ်ဒီပုဂ္ဂိုလ်ကြီးကနော်အဲဒီလူအနေနဲ့ဆိုရင်တကယ်ရှိရဒါကြောင့်ဆရာရဲ့စာတမ်းမှာသူ့ကိုဒီဝိဇ္ဇာဖြစ်အောင်ကြိုးစားနေတဲ့ချင်းကနေတဲ့လူပုဂ္ဂိုလ်ဟာကိုအထောက်အထားပြည့်ပြည့်စုံစုံနဲ့ပေါ့နော်အချိန်ကာလမြင်းနေပါသူ့ရဲ့လှုပ်ဆောင်ချက်တွေအကိုမှတ်တမ်းတင်ပြီးတော့ဖော်ပြထားတယ
်ဆရာဒီဟာသူ့ပုံဟိုအပဘုံမင်းကောင်ကြောင့်ဆရာစိတ်ဝင်စိတ်ဝင်စားပြီးတော့စာတမ်းပြုစုဖို့စပြီးစတင်အကောင့်ထဲပေါ်တဲ့အချိန်ကစပြီးဒီဟိုစာတမ်းထွက်လာတဲ့အထိပေါ့နော်ဆရာအချိန်ဘယ်လောက်လောက်ဟိုခမန်းကြီးရအပြင်အတိအကျမဟုတ်ရင်တော့ဘယ်နှစ်နှစ်လောက်ကြာလိုက
်ဆရာ၄နှစ်လောက်ကြာတာ
အော်ဟုတ်ကဲ့
၄နှစ်လောက်ကြာပါတကယ်စူးစမ်းသက်အော်ဒီတိုင်းလုပ်လို့မရဘူးလိလာချက်တစ်ခုကထပ်လိတာမျိုးအင်္ဂလိပ်ဆို study on the study မလုပ်ချင်ဘူးဆရာလက်တွေ့ကိုလိတာ on the ground ပေါ့
ဟုတ်ကဲ့
အော်၄နှစ်လောက်ကြာတာစာအုပ်တွေဖတ်ပြီးအချက်လက်တွေစုနေတာမဟုတ်ဆရာချင်းကပ်ပြီးမင်းမြန်းနေဆရာတော်ကြီးတွေကဟာလူပုဂ္ဂိုလ်မင်းမြန်းတဲ့ခါကျတော့သူတို့ကပြောတယ်ဒကာကြီးဒီကိစ္စကိုလေ့လာမှာဆိုတော့ဒါဟာနံကိစ္စပါတယ်အဲ့တော့နံပိုင်းဆိုင်ရာဆိုတာနံပိုင်းဆိုင်ရာနဲ့ပဲတည်တယ်အဲတစ်ခုတည်းကောင်းတာဆရာကသဝိပဿနာတမထတွေပဲဆရာဒါတည်းလုံးအထုလာခဲ့တာပေါ့နော်မာစီဆရာတော်ကြီးတို့ဟလားမူလမင်းကြီးဆရာတော်ကြီးဒုတိယဆရာတော်ကြီးရှင်ဆိုတော့ဒီအားတွေလည်းရှိတယ်အဲ့တော့ဒကာကြီးခမားကိုခမားဘုံမင်းကောင်ကိုဆက်တွယ်ပြီးတော့အဘအကြောင်းတော့လေ့လာမယ်ဆိုအပ်လိုက်ပါပြန်လိုက်ကြည့်ကြည့်ပါအဲ့ဒါ practical ပဲနော်အပြင်းလူမဟုတ်အတွင်းလူဖြစ်သွားအတွင်းကနေလေးလာအဲအဲ့ဒါမျိုးတွေပါလောက်ရတာ
ဟ โอเคအခုဒီနေ့ခေတ်ကိုဆရာကျွန်တော်အခုကဲ fast forward ပေါ့เนาะအခုကျွန်တော်တို့လက်ရှိကာလကိုကြည့်ကြမယ်ဆိုရင်ဒါ internet ခေတ်ကြီးဖြစ်နိုင်ပြီဆိုတော့နိုင်ငံတကာယဉ်ကျေးမှုတွေတစ်ချိန်လုံးကဒါဟိုအနောက်တိုင်းယဉ်ကျေးမှုလို့ပြောပြီးဆန့်ကျင်ကန့်ကွက်ခဲ့တဲ့ယဉ်ကျေးမှုတွေဟာဘလို့မှတားဆီးလို့မရတဲ့အချိန်နှုန်းနဲ့ကျွန်တော်တို့မြန်မာလူငယ်တွေမြန်မာယဉ်ကျေးမှုတွေကိုထိုးဖောက်ဝင်ရောက်နေတယ်ဆိုတော့အပဘုံမင်းကောင်အကြောင်းပြောကြပြီဆိုလို့ရှိရင်ကျွန်တော်တို့မြန်မာယဉ်ကျေးမှုမှာအပဘုံမင်းကောင်ရဲ့အနာကပေါ့နော်သူတို့လူမျိုးဝိဇ္ဇာတွေရဲ့အနာကမြန်မာယဉ်ကျေးမှုရဲ့အနာကဘယ်နေရာမှာရှိမလဲအခုလက်ရှိယဉ်ကျေးမှုကဘာမှုပြုရေးအတိုင်းဒါဆန်နှုန်းကြီးနဲ့ကျွန်တော်ရေးစီးကြောင်းကြီးနဲ့ချင်းကြည့်မယ်ဆိုရင်ဘယ်လိုကျွန်တော်တို့ရှိနေမလဲ
ဟုတ်တယ်ဆရာတို့ဒီကိစ္စကဒီကဘာရွာကြီးဖြစ်လာတဲ့ခါယဉ်ကျေးမှုတွေရောရှက်လာတာပေါ့ရောရှက်လာတဲ့အခါမှာတစ်ဖက်ကအားကြီးတဲ့ယဉ်ကျေးမှုကကိုယ့်ယဉ်ကျေးမှုကိုဖုံးပြီးပျောက်ကွယ်သွားနိုင်တယ်နော်အဲ့တော့ဆရာတို့မြန်မာတွေဟာမြန်မာတွေရဲ့ဝိသေသလက္ခဏာမြန်မာယဉ်ကျေးမှုရဲ့တန်ဖိုးဟာဒီဘာသာတရားနဲ့ယုံကြည်မှုမှာသူကအဓိကအခြေခံပဲဒါဟာအသက်ပဲအဲ့တော့ဒီဘာသာတရားရဲ့ယုံကြည်မှုကိုခဏအနာဂတ်လူငယ်တွေဟာခေတ်သစ်နည်းပညာတွေကနေလွှမ်းမိုးပြီးတော့เนาะဒါတွေကိုမသိလိုက်ဘူးဆိုရင်ဒါတွေကပျောက်ပြတ်သွားတော့မှာအဲ့တော့ခဏမှာဘာလဲဆိုတော့ဆရာတို့မြန်မာလူမျိုးတွေကကဘာကိုမျောပြီးတော့ကိုကိုမကြည့်ကြအောင်အဲ့ဒီအနေထားလေးအလေးလက္ခဏာလေးတွေ့တာပေါ့နော်အားလုံးတော့မဆိုလိုပါဘူးဗမာပြည်မှာရှိတဲ့လူတွေကတော့ဒါကိုတန်ဖိုးထားသေးတယ်အာဆာထွက်ပွဲဆိုရင်အရင်နဲ့မတူအပထွက်ပွဲဆိုရင်လည်းတခါလေတိတိတဲ့ဒါကိုတန်ဖိုးထားသေးတယ်အဲ့ဒီတော့တန်ဖိုးထားဖို့နိုင်ငံတကာနဲ့ဆက်ဆံတဲ့လူတွေမှာလိုလာပြီနောက်တစ်ခုကဆရာတို့ကဆရာတို့လူငယ်တွေခေတ်ပညာတတ်တယ်တိတ်မသိတာသူတို့ကအရန်ကိုဒါကိုစိတ်ဝင်စားတယ်ဒီ Northern Illinois University ဆိုမှာမြန်မာမှုလိလာရေးဌာနကြီးကဒါပဲဆရာကိုဒီစာရန်ဖတ်မယ်ဆိုအမလေးဝန်သားအားကြိုဆိုတယ်ပြီးရင်သူတို့ရဲ့ဒါရိုက်တာကြီးတွေအဆက်လာပြီးတော့မေးတယ်မေးပြီးရင်သူတို့ရဲ့ပြတိုက်ကြီးကိုခေါ်သွားတယ်လုံဆန်းမှာဒီလောကီပညာတွေကကျွန်တော်တို့သိမသိဘူးဆိုတော့သူတို့ကတံပိုးထားတယ်တံပိုးထားတော့ဆရာတို့မြန်မာတွေအနေနဲ့ဒါကိုထဲထဲဝင်ဝင်စနစ်တကျပြောပြနိုင်လို့လိုတယ်လူမကိုယ့်ရဲ့တိုင်းပြည်ရဲ့ကိုယ့်ရဲ့လူမျိုးရဲ့ဂုဏ်ရောင်အမြင့်အဲ့ဒီအပြင်ဒါလိလာတဲ့ပညာရတစ်ခုတည်းမဟုတ်ဘူးเนาะအပဘုံမင်းကောင်ကိုဒါမြန်မာပြည်သူလူထုတွေကိုဆရာလက်စကားလက်ဆောင်ပြီးပါခြင်းတာပေါ့เนาะသူ့ကိုလိလာတဲ့အခါမှာကိုယ့်ရဲ့ကုသိုလ်ပိုင်းဆိုင်ရာရရှိနိုင်မယ့်အကျိုးလေးတွေအများကြီးရှိတယ်เนาะအများကြီးရှိပါတယ်เนาะယန္တာသုံးပါးကိုလည်းစိကသူ့ကိုလည်းလိလာကြည့်ပါတကယ်ရှိပါဒါဆရာလက်တွေ့ဒါထေရဘာနာနဲ့ဆန့်ကျင်နေမဟုတ်ပါဘူးနောက်တစ်ခုကအံ့ဩစရာကောင်းတယ်အဘဘူမင်းကောင်ကစာတွေအများကြီးရေးခဲ့တယ်။အင်မတန်မှလှပဆန်းကျဲတဲ့အပြာကြီးတွေလင်္ကာကြီးတွေလည်းရေးခဲ့တိတဲ့ပူပြီးကောင်းတာ။အတိတ်ပဲတိမ်မြုပ်နေတဲ့စာပေတွေပြုစုတယ်။အဲ့ဒါသိကောင်းတာ။ဒါကိုလိလာတဲ့ခါကျအတိတ်ပဲကိုဖော်ထုတ်ရမယ်။အတိတ်ပဲဖော်ထုတ်ဖို့ကဖော်ထုတ်သူတယောက်ရဲ့ဒီဉာဏ်ကစားလို့ရတယ်။သူ့ရဲ့ဒီဘူးသူဓာတ်တွေကစားလို့ရတာ။အဲ့ဒီဟာလေးကြတော့လေဘူမင်းအဘဘူမင်းကောင်ရဲ့စာပေကိုလိလာချက်ဆိုတာဘယ်မှမမတွေ့အောင်ပဲဖြစ်နေတယ်။ဒီမမစာအုပ်ထဲမှာနည်းနည်းလေးတော့ရှိတယ်ရှိတယ
်ဟုတ်ကဲ့ဆိုတော့ဆရာအခုဒီ Northern Illinois University မှာအခုဒီစာရန်တင်တဲ့ခါကျတော့ဟိုဖြစ်နိုင်ဆရာခတ်တူတူလေးကျွန်တော်တို့ပြောပြပါအောင်ဒီတက်လာတဲ့ပေးသက်တွေတွေကဆရာစာရန်အပေါ်တုံ့ပြန်မှုကဘယ်လိုရှိ
လဲအမလေးပြောရလို့ရှိရင်မရောက်သေးဘူးလာနေပြီရောက်တယ်စာရန်မဖတ်သေးဘူးလာနေပြီစာရန်ဖတ်တယ်အများကြီးလာစာရန်ဖတ်ပြီးတယ်လာဆွေးနွေးကြတင်းတင်းကြွကြွเนาะတကယ်ကိုသူတို့ကြိုဆိုကြတာပြီးတော့ဆက်လုပ်ပါဝိဇ္ဇာကိုသိဘူးသူတို့သိတာဗုဒ္ဓဘာသာသူတို့သိတယ်နတ်ကိုသိတယ်39မိနစ်တည်းတော့သိကြိုက်တယ်ဝိဇ္ဇာဆိုဘာမှလုံးမသိဘူးအယံကိုသူတို့စိတ်ထဲဝင်စားကြတယ်အားလည်းအားရကြတယ်နော်ဒါဟာဆရာလမ်းဖွင့်တဲ့သဘောပေါ့နော
်ဟုတ်ကဲ့ဆရာအခုလိုတိစမယံကိုပြောတဲ့အများကြီးကျေးဇူးတင်ပါတယ
်ကျေးဇူးတင်ပါတယ်ဆရာလည
်းကိုဇော်ဝင်းလိုင်ဆွေးနွေးတင်ဆက်တဲ့မြန်မာဒီမိုကရေစီရာဆွေးနွေးခန်းကိုနားဆင်ခဲ့ရတာပါနောက်ပိုင်းမှာအခြားအပတ်စဉ်ကဏ္ဍတွေကိုလိုင်းနိုမီတာ30 40 50တို့ကနေဆက်လက်နားဆင်နိုင်ပါတယ်ခင်ဗျာ
ဒီ OA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းနိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ် ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မဆန်တော့ချိန်မနက်6နိုင်ခွဲရှိပါပြီ။ FIO American တန်ရဲ့တင်းလာနေမနက်ဖက်အစီအစဉ်တွေကိုမနက်9နိုင်အထိလိုင်းမီတာ32 40 50နဲ့လိုင်းလက်190တို့ကနေဆက်လက်တင်ဆက်သွားမှာဖြစ်ပါတယ်။အခုတူရနိုင်ဝက်အတွင်းမှာတော့မြန်မာပြည်ကပေးစာများကဘာတလွားထူးခြားဆန်းများသတင်းအစီအစဉ်နဲ့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ထုတ်လွှင့်တဲ့အခါမှာတော့
အဲဒီတော့အပေါ်မှာဝန်ကြီးချုပ်တယောက်လိုပဲဖော်ပြထားပေမဲ့ကြံတဲ့အချက်လက်တွေနဲ့ဆက်ဆက်ကြည့်ရင်ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကိုရည်ညွှန်းတယ်ဆိုတာလွယ်လွယ်ကူကူသိ
မှာ။မကြာခင်နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်။အခုတော့မအေးသန္တာကျော်တင်ဆက်မဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်နေပါပြီ။
ပါစေ VOE ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ email တွေပြီးတော့ Facebook အစာမျက်နှာပေါ်မှာမှတ်ချက်ရေးလာတဲ့ VOE သောရရှင်ရဲ့မှတ်ချက်စကားတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေဖော်ပြပေးကြပါတယ်ရှင်။နောက်ပိုင်းမှာတော့နောက်တိုင်းတေးလေးတစ်ပုဒ်နဲ့လည်းဖြောပြပေးမယ့်အပြင်သောရရှင်နေချင်းချင်းပေးပို့လာတဲ့မေတ္တာတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။ကျမတို့ VOE မြန်မာပိုင်းရဲ့ Facebook အစာမျက်နှာပေါ်မှာလာပြီးတော့မှတ်ချက်ရေးလာတဲ့သောရရှင်ဗမာပြည်သားက VOE ရဲ့ Radio အစီအစဉ်တွေကို Facebook ကနေပြီးတိုက်ရိုက်ထုတ်လွှင့်ပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်လို့ရေးလာပါတယ်။ဟုတ်ကဲ့ပါကျမတို့ VOE ကနေ Radio ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေဖြင့်ရုပ်မြင်သံကြားတိုက်ရိုက်တင်ဆက်မှုတွေကိုလည်း Facebook ကနေအချိန်နဲ့တပြေးညီတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်နော်။ကျမတို့ဒီ American ပြည်အောင်စုမှာထူးခြားတဲ့အဖြစ်အပျက်တွေကိုလည်း Facebook ကနေတိုက်ရိုက် Live ထုတ်လွှင့်ပေးနေပါတယ်။ဥပမာဒီ American သမ္မတရွေးကောက်ပွဲလိုမျိုးမြန်မာနိုင်ငံကဒီနိုင်ငံတော်အကြံပေးတောင်ဆန်းစုကြည် American ပြည်အောင်စုကိုလာရောက်တဲ့သတင်းမျိုးကိုကျမတို့ Facebook ကနေအရေးချင်းကြီးသလို live ထုတ်လွှင့်ပေးနေတာပါရှင်။သောရရှင်မြင့်ဆောင်ကလည်းကျမတို့ VOE Facebook ဆာမျက်နှာမှာခုလိုကြည့်လာပါရယ်
။ VOE ဝိုင်းတော်သားများကိုအထူးပဲကျေးဇူးတင်ပါတယ်။သတင်းတွေအချိန်နဲ့တပြေးညီဖတ်ရကြည့်ရနားထောင်ရလို့အထူးပဲကျေးဇူးတင်ပါတယ်။မျက်စိအားနည်းသူတွေအတွက်အသံဖိုင်တူတူများများအပိုင်းခွဲပြီးတင်ပေးစေခြင်းပါတယ်။ VOE ဝိုင်းတော်သားများကျမ်းမာပျော်ရှင်ကြပါစေဗျာ။
အတန်ဖိုင်တူတူတွေကိုပိုင်းခွဲပြီးတော့တင်ပေးစီခြင်းပါတယ်ဆိုလို့ဟုတ်ကဲ့ကျမတို့ဟိုသတင်းတွေကိုတင်ပေးတဲ့အခါမှာတော့သတင်းတူတွေကိုတပုတ်စီအလိုက်တင်ထားပေးပါတယ်နော်ဟိုသတင်းအရှိဒါမှမဟုတ်တွေ့ဆုံမေးမြန်းခန်းကိုတော့အဲ့လိုမျိုးကတော့အပိုင်းလိုက်ခွဲပြီးတော့တင်ပေးလို့မရဘူးထင်ပါတယ် VOA Facebook စာမျက်နှာပေါ်မှာကြည့်ရှုနိုင်ပါတယ်ရှင်အခုသောရဆင်တွေကိုကြားဖြတ်ပြီးတော့နောက်တိုင်းဒေးလေးတစ်ပုတ်နဲ့ဖျော်ပြပေးခြင်းပါတယ်နော် Billboard Hot အဖြစ်ဆုံးတင်းနံပါတ်100ဆင်မှာနံပါတ်2ချိန်နေတဲ့သတင်းလေးဖြစ်ပါတယ်ကနေဒါတေးတေးဆိုဖြစ်တဲ့ The Weeknd အဖွဲ့ကပြင်သစ်က Electronic Guitar နှစ်ဦးတွဲအဖွဲ့ Daft Punk နဲ့ပူးပေါင်းပြီးတော့တည်ဆူထားတဲ့သချင်းဖြစ်ပါတယ်။ပြီးခဲ့တဲ့ September လမှာထုတ်သွားတဲ့ Starboy တေးတပြားရဲ့ပြမသချင်းလည်းဖြစ်ပါတယ်။ဒီသချင်းကနာမည်ကျော်ကြားတဲ့ Celebrity တွေရဲ့လူနေမှုပုံစံကိုဖွဲ့ဆိုထားတာဖြစ်ပြီးတော့အဲ့ဒီလူနေမှုပုံစံကပဲအဲ့ဒီအမှုပညာရှင်ကိုဘလို့ထိလွယ်ရှာလွယ်ဖြစ်စေတယ်လဲဆိုတာကိုပြောတာပါ။ဒီသချင်းက2016 MTV ဥရောပဂီတာဆုချီးမြှင့်ပွဲမှာအကောင်းဆုံးဂီတာဗီဒီယိုဖြစ်တဲ့တကြွရွေးချယ်ခံရတဲ့ထဲမှာပါခဲ့ပါတယ်။ဒီသချင်းကနိုင်ငံအများပြားမှာလည်းတင်းနံပါတ်1နေရာကိုရောက်ခဲ့တာပါ။ဒိမတ်ပြင်သစ်နော်ဝေးစွီဒင်နယူးဇီလန်တို့မှာနံပါတ်1ချိန်ပြီးတော့ဩစတြေးလျဗြိတိန်နဲ့အဆိုရောရဲ့မူရင်းနိုင်ငံဖြစ်တဲ့ကနေဒါတို့မှာနံပါတ်10ရဲ့ဝင်ပါတယ်။အမေရိကန်ပြည်အောင်စုမှာတော့ Billboard Hot 100ဆီမှာနံပါတ်40နဲ့ Billboard Hot အဖြစ်ဆုံးတင်းစင်းကိုရောက်လာခဲ့တာပါ။ Online ကဝယ်ယူမှုဆီမှာတော့နံပါတ်22ချိန်ပါတယ်။The Weeknd ဖွဲ့က Daft Punk နဲ့ပူးပေါင်းပြီးတည်ဆူထားတဲ့ Star Wine ဆိုတဲ့တခြင်းကိုနားဆင်ကြပါအောင်နော် I'm trying to put you in the worst mood P1 cleaner than your church shoes Really point to just to hurt you All red lamp just to tease you None of these toys on lease to Made your whole year in a week to Main out of your league to Stop shot of your league to
call if I kill any pain. Look what you've done. I'm a starver. Look what you've done. I'm a starboy. Every day and try to test me, yeah. Every day and try to end me, yeah. Pull up in the roadster SVI, yeah. Pockets overweight and hefty, yeah. Coming for the king, that's a far cry, yeah. I come alive in the part of mine. The competition, I don't really listen. I'm in the blue moon song, but a new edition. House so empty, need a centerpiece. 20 racks a table cut from ebony. If I kill any pain, look what you've done. I'm a star boy.
ဘေဘော့ဟာရပြေဆုံးတေးနံပါတ်100ဆီမှာနံပါတ်2ထည့်နေတဲ့ Star Point ဆိုတဲ့သချင်းဖြစ်ပါတယ်။ဒီ Star Point ဆိုတဲ့သချင်းကိုကနေဒါကတေးရေးတေးဆိုဖြစ်တဲ့ The Weeknd အဖွဲ့ကပြင်သစ်ကအဖွဲ့ဖြစ်တဲ့ Daft Punk နဲ့ပူးပေါင်းပြီးတည်ဆူထားတာဖြစ်ပါတယ်ရှင်။နောက်ပိုင်းမှာတော်ရရှင်တွေအတွက်မွေးနေ့ဒီလက်စာမြန်မာသချင်းလေးတွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်။ကျမတို့ VOE ကထုတ်လွှင့်ပေးတဲ့အပတ်စဉ်ကဏ္ဍတစ်ခုပေါ်မှာတော်ရရှင်တွေရေးလာတဲ့စာတွေကိုလည်းဆက်ပြီးတော့ဖော်ပြခြင်းပါတယ်ရှင်။ကျမတို့အပတ်စဉ်တစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးတဲ့တိုက်ရိုက်လေလိုင်းအစီအစဉ်မှာပါဝင်ပြီးတော့ဆွေးနွေးဖို့ရေးလာကြတဲ့တော်ရရှင်တွေရဲ့စာရီဒါရိုက်လေလိုင်းအစီအစဉ်မှာအချိန်မလောက်လို့မထုတ်လွှင့်ပေးနိုင်ခင်ကျမတို့အတတ်နိုင်ဆုံးဒီမြန်မာပြည်ကပေးစာများအစီအစဉ်ကနေတချို့ကိုကောက်နှုတ်ပြီးတော့တင်ဆက်ပေးသွားပါရနော်ဒီတစ်ခေါက်လေကျမတို့ပြီးခဲ့တဲ့နှစ်ပတ်လောက်တုန်းကတင်ဆက်ပေးသွားတဲ့မြန်မာနိုင်ငံမှာအခုတလောမကြာခဏကြားနေရတဲ့ခိုးဆိုးလူရဲမှုတွေချစ်ခင်သူတွေအကြမ်းမှအခက်မတင်လို့ခိုက်ရန်ဖြစ်ပွားရုံမကအကြမ်းဖက်တပြတ်တဲ့ဒီဒေါသပတ်ခွဲရတဲ့အဖြစ်တွေဟာဆင်းရဲမွဲတေမှုနဲ့အဆောင်းဝင်းနေရေးကြက်တဲမှုကြောင့်လားမူမမှန်စိတ်ကိုပြောင်းလဲစေတဲ့မူရည်ဆေးဆွဲတဲ့ပြဿနာကြောင့်လားဒီဇာရိတ်တပြပြမှုတွေရဲ့အကြောင်းရင်းစင်မြစ်ကိုကျန်းကျင်သူတွေကိုဖိတ်ခေါ်ပြီးတော့ကျမတို့ VOA မြန်မာဌာနကဒေါက်ခင်ဆိုဝင်စနေညတိုင်းရဲ့လေလိုင်းအစီအစဉ်မှာဆွေးနွေးခဲ့ပါတယ်အဲ့ဒီထက်မှဝင်ပြီးတော့ဆွေးနွေးလာကြတဲ့တော်ရရှင်တွေထဲမှာတော့ American ပြည်အောင်စုကမောင်ဒသနာဆိုတဲ့တော်ရရှင်ခုလိုဝင်ပြီးတော့ဆွေးနွေးလာပါတယ်
အခုတလောမြန်မာနိုင်ငံမှာခိုးဆူလူရဲ့မဒိမ့်မှုတွေအုပ်စုဖွဲ့တိုက်ခိုက်မှုတွေချစ်သူခင်သူတွေကြားအကြမ်းဖက်တပ်ဖြတ်မှုတွေအများပြားဖြစ်ပေါ်နေတာမှာအဓိကအကြောင်းရင်းကတော့ဆင်းရဲမွဲတေမှုအလုတ်ကန်ရှားပါမှုမျိုးရစီဝါသုံးဆွဲမှုတွေကြောင်းဆိုတာမငင်းတာနိုင်ပါဘူးအထူးသဖြင့်အခုလိုမျိုးမှုကင်းတွေထူပြောနေရခြင်းရဲ့အခြေခံအကြောင်းရင်းနောက်တစ်ချက်ကအခွင့်အာဏာရှိသူတွေနဲ့ငွေရှင်ကြေးရှင်အကာအကွယ်ပေးရမယ်ဆိုတဲ့ခောက်ယိုးကျိုးနေတဲ့ညံဖြစ်တဲ့တရားဥပဒေစိုးမိုးရေးစနစ်ကြောင့်ပါဒါအပြင်ဒီလိုမျိုးတရားဥပဒေစိုးမိုးမှုညံပြင်းနေရတဲ့ကြားထဲခိုးဆိုးလူရဲ့မဒိန်းသမားအမြောက်အများကိုရွေချက်ရှိရှိနဲ့လူငင်းချမ်းသာခွင့်ပေးလိုက်တာပါအစိုးဆုံးချက်ကတော့ကျူးလွန်ခံရသူတွေကစင်းရဲသားတွေဖြစ်ပြီးတော့ပြစ်မှုကျူးလွန်သူတွေကအာဏာပိုင်နဲ့တနည်းနည်းပတ်သက်နေသူတွေဒါမှမဟုတ်ငွေကြေးတတ်နိုင်သူတွေဖြစ်နေရင်ရဲကအဲ့ဒီအမှုကိုမှတ်တမ်းယူတာကလွယ်လို့ထိထိရောက်စစ်ဆေးအရေးယူတာမျိုးတွေအင်တန်ကိုနှဲပါလုံအောင်ကြည့်ပါတယ်နောက်ပြီးတော့အတွေ့အကြုံနဲ့လှုပ်သက်ရင်းကျက်နေတဲ့ရဲအရာရှိတွေကိုရာထူးတိုးခတာမျိုးမလုပ်ဘဲနဲ့မှုခင်းအတွေ့အကြုံတွေမရှိတဲ့မိုးကြွရွှေကိုစစ်ဖို့တွေကိုပြည်ထရေးရဲ့အရေးကြီးတဲ့နေရာတွေကိုပေးရနေတာကြောင့်လို့ယူဆမိပါတယ
်။ဒါကအမေရိကန်ပြည်ထောင်စုကသွားရှင်မောင်ဒသနသူရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်နဲ့ဒီမြန်မာနိုင်ငံမှာဒုစရိုက်မှုတွေများပြားလာတာဟာဘာကြောင့်ပါလဲဆိုတဲ့အကြောင်းရင်းကိုဝင်ပြီးတော့ဆွေးနွေးလာတာဖြစ်ပါတယ်။ VOE သွားရှင်တဦးပါလို့ပဲရေးလာတဲ့သွားရှင်ဝင်ရောက်ပြီးတော့ဆွေးနွေးလာတာကိုလည်းကြည့်ကြည့်ပါအောင်နော်။ဒါကတော့ကျမတို့ VOE ကထုတ်လွှင့်ပေးသွားတဲ့တိုက်ရိုက်လေလိုင်းအစီအစဉ်မြန်မာနိုင်ငံမှာဒုစရိုက်မှုတွေများပြားလာတာဘာကြောင့်အကြောင်းရင်းတွေဖြစ်ရတယ်လဲဆိုပြီးတော့ဆွေးနွေးခန်းမှာတော်ရရှင်ရဲ့အီးမေးလ်ကနေသူတို့ထင်မြင်ယူဆချက်တွေကိုစာရေးပြီးတော့ဝင်ရောက်ဆွေးနွေးလာတာဖြစ်ပါတယ်တော်ရရှင်တဦးရဲ့ရင်ဖွင့်စာကိုဆက်ပြီးတော့ဖော်ပြပေးကြပါမယ်တက်တွင်အနိုင်ကျင့်မှုတွေဖြစ်ပွားနေပါတယ်ဆိုပြီးတော့ဒီတော်ရရှင်အခုလိုရေးပြီးတော့ရင်ဖွင့်လာပါတယ်ရှင
်မြန်မာနိုင်ငံမှာတရားဥပဒေပြပြတာဒေါသလျောက်တတ်ကြဖြတ်ကြဒါနဲ့ခုတ်ကြခိုးဆိုးနှိပ်စက်ကြတာတွေဟာဒီ UI ကပြောသလိုဆင်းရဲမွဲတေမှုကြောင့်လားစိတ်ကိုပြောင်းလဲစေတတ်သောမူရည်တောက်စားမှုတွေမူရည်စေဝါသုံးဆွဲမှုတွေကြောင့်လားဆိုတာကတော့ကျွန်တော်တာမန်ပြည်သူအခြေခံလူဒန်းစားတယောက်အနေနဲ့မပြေဆိုမှုလို့ထင်ပါတယ်အဓိကအချက်တစ်ခုဖြစ်တဲ့အစိုးရအဆက်ဆက်အရေးချင်းချင်းဖြစ်မှုတိုင်းပြည်နယ်ပြည်သူအတွက်အဓိကမထားပဲကိုကြိုးအတကြီးမှုအာဏာမမောမှုတွေနဲ့အကြောက်တရားတွေနဲ့ဖိနှိပ်အုပ်ချုပ်ခဲ့ကြတော့ပြည်သူတွေကလည်းသူတို့နဲ့တန်တဲ့အစိုးရမျိုးအတိုင်းပုံစံကျပြီးရှောက်လန်းကြတာပါညပေါင်း90ကျော်အရေးချင်းမရှိတဲ့အစိုးရလက်အောက်ကထွက်လာတဲ့ပြည်သူတွေပဲလေဒါပေမဲ့အစိုးရတဲ့ အရင်အစိုးရတွေနဲ့ကွာတာကပြည်သူကိုမျက်နှာမူတယ်ပြည်သူဆန္ဒကိုမှားသည်ဖြစ်စေမှန်သည်ဖြစ်စေအလေးထားစဉ်းစားတယ်ဒါကြောင့်အစိုးရချင်းဘယ်လိုမှနှိုင်းယှဉ်လို့မရအောင်ကွာပါတယ်ဒါပေမဲ့အစိုးရအဖွဲ့တွေမှလည်းအရင်တုန်းကလူဟောင်းတွေလက်ကျန်စနစ်တွေနဲ့ဆိုတော့သူတို့အဖွဲ့တွေကအရာရှိတွေအချင်းချင်းနောက်မှပညာပြတာတွေအခက်အခဲတွေဖြစ်နေကြတာပါပြည်သူတွေပေါ်မှာဆိုရင်တော့ပြောစရာမရှိတော့ပါဘူးဥပမာဆိုရင်ငွေစည်းဝါးတွေတရားမဝင်ကာရာအိုကေနှိပ်ကလပ်အရက်ဆိုင်ဘီယာဆိုင်ဈေးဝအတုအစားအစာတုတွေလောင်းကစားတွေအားလုံးသူတို့သိတယ်ကိုယ်ပိုင်းနဲ့ကိုလက်စားထားကြတယ်အရင်က BBI ကသူတို့တစိုက်တွေအပြင်ထုတ်ရောင်းတယ် BBI ကိုယ်တိုင်ထုတ်တဲ့ဈေးဝတွေကလည်းအကြီးအသေးမပြည့်မီပဲထုတ်တာကိုယ်တိုင်သုံးမှုတယ်ဥပမာအရက်ပြန်အတုတွေဒိတ်လွန်ဈေးဝတွေကိုအဲ့ဒီတုန်းကဝင်းသူစာရောင်းဆိုင်မှာဝယ်ပြီးတော့နေပြီးတော့ကျန်းမာရေးဝန်ကြီးဌာနကိုဖုန်းဆက်ပြောသေးတယ်ဘာမှဆောင်ရွက်မပေးပါဘူးနောက်တပတ်ကျော်အဲ့ဒီဝင်းသူစာဆိုင်သွားပြန်ကြည့်တော့လေဒီဒိတ်လွန်စေးတွေပဲဖြစ်နေတာတွေ့ရတယ်။ဒါကြောင့်တိုင်းပြည်ဒီလိုဖြစ်နေတာဟာရည်ချင်းမရှိတဲ့ကိုဂျိုးအတ္တရှာဖိနှိပ်တဲ့အစိုးရအဆက်ဆက်ကြောင့်ဖြစ်တယ်လို့ကျွန်တော်ထင်ပါတယ်
။ဒါကတော့ကျွန်တော်တို့ VOE ကထုတ်လွှင့်ပေးသွားတဲ့တိုက်ရိုက်လေလံအစီအစဉ်မြန်မာနိုင်ငံမှာဒုစရိုက်မှုတွေများပြားလာတာဘာကြောင့်အကြောင်းရင်းတွေဖြစ်ရတယ်လဲဆိုပြီးတော့ဆွေးနွေးခန်းမှာသောရရှင်ရဲ့ email ကနေသူတို့ထင်မြင်ယူဆချက်တွေကိုစာရေးပြီးတော့ဝင်ရောက်ဆွေးနွေးလာတာဖြစ်ပါတယ်။သောရရှင်ရဲ့ပေးစာတွေကိုဒီမှာရက်ချင်ပါတယ်။ဒေတောင်းနဲ့သောရရှင်တွေအတွက်နောက်ပိုင်းမှာအလှည့်ပေးဦးမှာဖြစ်ပါလိမ့်မယ်။ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာဒေလက်ဆောင်ခဏမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မူပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါရဲ့ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်သတင်းလေးတမုံနဲ့တရားစီရင်ကိုဖျောက်ပြပေးကြပါလိမ့်။နိုဝင်ဘာလ17ရက်နေ့မွေးနေ့ရှင်နေ့ဖြစ်ကြတဲ့ကိုကြီးတန်းစင်ညီညီနဲ့ညီမလေးတန်တို့အတွက်ချစ်သူတွေအားလုံးရဲ့မွေးနေ့တည်လက်ဆောင်ဖြစ်တဲ့မေတ္တာတည်လက်ဆောင်တစ်ပုဒ်ပါပါရီ။နိုဝင်ဘာလ13ရက်နေ့မွေးနေ့ရှင်ကိုရဲနဲ့နိုဝင်ဘာလ14ရက်နေ့မွေးနေ့ရှင်ကို AM0 တို့အတွက်မိသားစုဝင်တွေနဲ့မောင်နှမတငယ်ချင်းတွေကမွေးနေ့တည်လက်ဆောင်ပါပါရီ။ပြီးတော့နိုဝင်ဘာလ14ရက်နေ့မွေးနေ့ရှင်နောက်တဦးဖြစ်တဲ့မြန်မာနိုင်ငံကအစားကြီးအတွက်အဝေးတနေရာကချစ်သူမွေးနေ့တိလက်ဆောင်ပါပါရီဒီတစ်ပတ်မွေးနေ့တိလက်ဆောင်ဖြစ်တဲ့ထုတ်လွှင့်ပေးဖို့တချင်လေးရွေးတဲ့အခါမှာတော့မြန်မာနိုင်ငံမှာမကြခင်ကျင်းပတော့မဲ့ဒီအေဇက်မေတေဂီတာဖျော်ပြပွဲကိုလည်းတွားပြီးကြည့်နေတဲ့စိတ်ကူးလေးပေါ်နေတာမလို့အေဇက်မေရဲ့တချင်လေးတစ်ပုဒ်နဲ့ထုတ်လွှင့်ဖို့ရွေးချယ်ထားပါရယ်နော်အေဇက်မေတည်ဆူထားတဲ့ပျော်ရွှင်ခြင်းနိုင်ငံဆိုတဲ့တချင်လေးကိုမွေးနေ့ရှင်တွေရော VOA တိချစ်တော်ရရှင်အားလုံးရောနှစ်ထိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်ရှင်။ဒီမဲ့တည်ဆူထားတဲ့ပျော်ရွှင်ခြင်းနိုင်ငံဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ Jin Puin Zari net did the chin down article. The Ningarin in Yawain net, the Nilani, Manapain Cinema, Yama Biga Bizamia, Sisingani, Tolin Dinset, Binivarishin. Little Biga Bia Sisinigo. Radio Hani Daya, Namtown Layao, so not VOA Internet Saminama, Bambiro Nas and Amari. Tomorrow your website is Saga, Burmese.voanews.com, Separi. VOA Golesa is our own ship. Dora Sini Alon Shinan Temi Jamadi.
မေးတဲ့နာကြော်ရဲ့မြန်မာပြည်မှပေးစာများအစီအစဉ်မဲ့ဖြစ်ပါတယ်အခုတော့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ရပါမယ်သတင်းစာဆရာဦးစီသူအောင်မြတ်ကအန်အေဒီအစိုးရဘာကြောင့်မီဒီယာတစ်ခုပေါ်သီးမခံနိုင်ဖြစ်ရတာလဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်မှာဆွေးနွေးတင်ပြထားပါတယ် VOA
အခုရပိုင်းတွင်ပြည်သူတွေစိတ်ဝင်စားဆုံးသတင်းကတော့ရန်ကုန်တိုင်းအစိုးရအဖွဲ့ကနေ11မီဒီယာဂရုအမှုဆောင်အရာရှိချုပ်ဒေါက်တာတန်းထွန်းအောင်နဲ့အေဒီတာချုပ်ဦးဝေဖြိုးတို့နှစ်ယောက်ကိုတာမွေရဲစခန်းမှာဆက်သွယ်ရေးပုံမှန် 66ကြာနဲ့ANN အာရှသတင်းကွန်ရဲ့23နိုင်ငံကသတင်းစာ29နဲ့ဝက်ဆိုက်တွေမှာဖော်ပြခဲ့တဲ့ရွေးကောက်ပွဲတစ်နှစ်ကြာသောဆိုတဲ့အိဒါအဘော်ဆောင်းပါးကြောင့်ဖြစ်တယ်လို့ဆိုပါတယ်အစိုးရတာဝန်ယူပြီးခုနှစ်လကျော်ကြာမှာဂုလိုသတင်းမီဒီယာတစ်ခုကိုအရေးယူရတဲ့ဖြစ်စဉ်ဘယ်လိုပေါ်ပေါက်လာသလဲအန်အေဒီအစိုးရဟာသတင်းမီဒီယာအပေါ်သီးခံမှုနည်းနေသလားဒီအရေးယူမှုဘယ်လိုအဓိပ္ပာယ်ဆ
ဘာသာနဲ့ပြည်တွင်းမှာထုတ်ဝေခဲ့တဲ့အဲ့ဒီအဒီဒါအာဘော်မှာဒေါက်တာတန်းထွန်းအောင်က NLD အစိုးရအနိုင်ရတဲ့ရွေးကောက်ပွဲအပြီးတနှစ်အကြာကာလတိုင်းပြည်မှာတိုက်ပွဲတွေပြန်ဖြစ်လာတာရခိုင်ပြည်နယ်မှာအကြမ်းဖက်မှုတွေဖြစ်လာတာကုန်စည်နှုတ်တွေမြင့်တက်လာတာငွေကြေးဖောင်းပွားမှုမြင့်တက်လာတာဆန္ဒပြပွဲတွေနေရာအနှံ့ဖြစ်လာတာစတဲ့အခြေအနေတွေဖြစ်ပေါ်စေပြီးပြည်သူလူထုအတွက်စိတ်ပြတ်ဖွယ်အခြေအနေဖြစ်ပေါ်ခဲ့တယ်လို့ဖော်ပြထားပါတယ်။ရန်ကုန်တိုင်းအစိုးရကတရားစွဲဖို့အထိဖြစ်လာစေတဲ့အစားပိုင်းမှာတော့အခုလိုဖော်ပြထားပါတယ်။ရခိုင်အစိုးရလက်ထက်ကအရှင်ရနေသော Corruption and Cronyism ကပိုးပြီးအရှင်ရလာသည်တိုင်းပြည်ကြွယ်ဝချမ်းသာမှုအများစုကိုထိန်းချုပ်ထားသောခရိုနီလူဒန်းစားနှင့်မိနစ်တစ်နှစ်ကအာဏာရလာသော NLD အစိုးရအသစ်တို့အကြားဆက်နွယ်မှုကလူတွေကိုစိတ်ပျက်စေသည်ရခင်ချစားပြီးသောဘျူရိုကရေစီရန်နီယာနှင့်လက်ရှိတပ်တန်းခုနှစ်လသားအစိုးရထိပ်ပိုင်းတို့ဆက်နွယ်မှုကလည်းလူတွေအဖို့စိတ်ပျက်စရာလူမှုကွန်ရက်စာမျက်နှာတွင်ပြန့်နှံ့ခဲ့သောတက်တန်း9လသာရှိသေးပြီးလစာဒေါ်လာ2500ခန့်သာရှိသည့်ဝန်ကြီးချုပ်တဦးဒေါ်လာ3သိန်းခန့်တန်သည့်ဖတက်ဖီလစ်နာယီဝစ်စင်သည်ဆိုသောသတင်းကတနေ့အနည်းဆုံးလောက်ခ2ဒေါ်လာခွဲသာရသည့်နိုင်ငံသားအတော်များများကိုမကြေမနက်ဖြစ်စေခဲ့သည့်ရင်းလက်ဆောင်ကိုပေးသူမှာမကြသေးမီကမူရစေဝအမှုဖြင့်ထောင်ကလွတ်လာခဲ့သောတတိကြီးတဦးဖြစ်ပြီးအစိုးရအကူပြောင်းမှမြို့သစ်စီမံကိန်းကိုတင်ဒါအောင်မြင်ခဲ့သူတဦးဖြစ်ကြောင်းသိရသည်မိမိနှင့်ခင်မင်သည့်ပတက်ဖီလစ်နာယီကိုဆွဲဆွဲမြဲမြဲဝတ်ဆင်သည့်စီးပွားရေးလုပ်ငန်းရှင်ကြီးတဦးကမူရင်းနာယီကိုမြည်သူကပေးသည့်အတီးပြုတ်လို့မရတော့လဲသူနှင့်ဝင်းကြီးကျုပ်တို့တွေ့ကြ၂ချိန်စလုံးရင်းနာယီကိုဝင်းကြီးကျုပ်ဝတ်ဆင်ထားသည်ဟုဆိုသည်ဆိုပြီးဖော်ပြထားပါတယ
်။အဲဒီတအပေါ်မှာဝင်းကြီးကျုပ်တယောက်လို့ပဲဖော်ပြထားပေမဲ့ကြံတဲ့အချက်လက်တွေနဲ့ဆက်ဆက်ကြည့်ရင်ဒီဖော်ပြချက်ဟာရန်ကုန်တိုင်းဝင်းကြီးကျုပ်ဦးဖြိုးမင်းသိန်းကိုရည်ညွှန်းတယ်ဆိုတာလွယ်လွယ်ကူကူသိနိုင်ပါတယ်။ဒါအပြင်နိုင်လက်ဆောင်ပေးသူဟာမူရစ်ဆေဝါအမှုနဲ့မကြမီကထောင်ကလွတ်လာတဲ့တထေးတူမြို့သစ်စီမံကိန်းတင်တာအောင်မြင်သူစသဖြင့်ရေးသားထားတော့ဒီအချက်လက်တွေနဲ့ပြည်စုံသူကလည်းဥမော်ဝေးတယောက်ပဲရှိနေပြန်ပါတယ်။အာဘိုကိုခြုံငုံတိုးတက်လိုက်ရင် NLD အစိုးရအဖွဲ့အတွင်းခရိုနီတွေနဲ့ပေါင်းပြီးအကျင့်ပြက်လက်စားမှုတွေရှိနေတယ်။ရန်ကုန်တိုင်းဝန်ကြီးချုပ်ရဲ့ဒေါ်လာ3သိန်းနဲ့နိုင်လက်ဆောင်လက်ခံရယူမှုကနမူနာပဲ။ဒါကြောင့် NLD အစိုးရကိုပြည်သူတွေစိတ်ပြက်လက်ပြက်ဖြစ်စေတယ်လို့အဓိပ္ပာယ်ထွက်စေပါတယ်။ဒ Dilo cima ada susuai mulai pinira. Di sana juga le, negara media di website di mana cecah pembiak pobiak kita jauh. Yang orang ini jauh upio mendai ha, meluai mesiawan awet, dengan rasa ni mulu, siapa yang ada keng sayu apa lori? Adi lo mesiapa gaya? Tuha cima le agri lai sahdu apit temena kaya nain dulu. Asoya apa ye? Yeu sesejen, ule jauh ya yeu jengurau kaya nain lu babe.
Tegero, Dr. Tantu Aungani, NLD Lutonet, Soya Puegu, Yedara, Akut Kaumam Hobau, Akunisa, Lutor Dedri, Sabi Puezi J, NLD Gap Didu Lutor Duokatapi, Uti Kumyaku, Timnao Lide Ka, 11 Media Gani, Uti Kumyaha, Muyese Lung Andrinet, Sassani the last of ye, a jet the wind pop yagedalu, Dr. Pimyangu, Janjai Winji, if ye can amelu, the dinry, Trouble Gerole, Dr. Pimyaha, Yen the Mana Uti Sain letter, Sanazin Kausima. Local Budu Pide, a cunyo, sound hadala, sadapin, popyake bubare, 11 media ha, a ladu yeda jamu, a nyapya popyake bi, a kuna son piatana male, edida jo uwe puga, throw popyaja mane, dikesa a jump yore uwin tingule, diabri ya sound yet thomas will be down, don't yan get abadide. Dabdi, Doctor Tantu Aungye, 11 media ha, a yen the mara udense, soya letter dungale, nine panangui, a red dongu nyai. Nanganja, Bansimia law. Dollar 70 billion tishido, Nyama account ngagugu, Soya nipi, Porto shilin, Lula sure. Gonsine, Samba yipi, Eddie Tinga, Tamarayo winji uso tengu. Kamyama, Nanganja, Ban account singin shidala, Sadapi, Mimia, Yidaramu, Lokebuare. Lodorin Baho Ban, Dawin shidu yet shilinja aya, account ngagu sura, Mamandalu, Dollar 70 billion le, the game shibau. Aladu ninja yi posang yi lungan singule. Kapa mip tatana tata popya kanke yabade. Eddie Tinga, 11 nep diri media chu yet popya jadrijao. Tamara udense suya puelu yadiha. Didure jarema, posure somi, chipo zibi. A cha a down yari ne bounsaka. Yuka puera, shongji, shonge yabare.
A good young one when you jump upium in the net. And Eddie Soya Pueha, Shiga, Tamara udense, Soya, Jonge Arari. A Soya at the danka lara shout. 11 at Drupo, Yeda, Pobia Kerari, Alung, Tinganza, UV, Dauda Tanto on 11 Mediago, Ubi Jauya, Yura, Pinai Bajau, Dauda de Bialaya Bade.
Trenasia, Usi do Omni, Pirin, Trenton Chess Season B, Kuro, Dimene Kendra, and Nazon Season Pede, Gabata Loa, Tuja, Sambia, Tremia Season, Layau Lavabi, Ku Nyanya, Makim Pu Dredua, Piobia Jamapi Bade.
Sasha Tolan, Yimione Yabi, Yanni, and Vijangi de Kango, Didi Linga, Diet Delaysan Tanaga, Tawin Shiduriga, Getting Gay Arelu, Dida Rin the Dinima, Popja Tavare, Tawin Binega, Muda Kupiate, Madara Muma, Dugajara Pibio, Dimi Jauha, a legend, the Daniba Shibi, a shape, Sakonabi Lau Shibare, a Kulo, Mijang Muha, D. Uema, Chizoma Velu, Bawinjin, Tendai Pinachin, the Uga Piovare, Dimi Jauha, Nila Wala Mietego, see the Yimyonema, Yanni get a pibare. Gondin Gane, me do that, Guni Rego, you be all. Mijangigo, meet happy and poke about it, come ya.
Mexico Nego, Utis, and Betty, the Yoma, Wilgo, Trigger, Hollywood Yoshin Negalu, and then a jacket to Achabare. Pigger at Negriniga, Dorio Mugo, Uti, Pian, then a. Carrier Aero Mexico ခီးတဲ့တယ်လေရဲ့အထုပ်ပိုးတွေထည့်တဲ့နေရာကြားထဲမှာတွေ့ခဲ့တာပါအဲ့ဒီမွေဟာအစိမ်းရောင်ရှိပြီးတော့အဲ့ဒီအထုပ်ထားတဲ့နေရာကနေအောက်ကိုပြုတ်ချသွားတဲ့ပုံကိုရိုက်ကူးထားတဲ့ဗီဒီယိုဟာလည်းအင်တာနက်အွန်လိုင်းမှာအလင်းမြန်ပြန့်နှံ့သွားပါတယ်မက္ဆီကိုစီးရီးမြို့တော်ကိုအရေးပေါ်စဉ်းစားခဲ့ရပြီးတော့မွေကိုဖမ်းဆီးခဲ့ရတာပါအဲ့ဒီမွေလေးရဲတဲကိုဘယ်လိုရောက်လာတယ်လဲဆ
ကိုချစ်ခင်သူတွေကိုသာဝရအမှတ်ရနေသေးဖို့ဆွစ်ဇာလန်နိုင်ငံမှာရှိတဲ့ကုမ္ပဏီတစ်ခုကအမျိုးပြာကနေစိန်ဖြစ်အောင်ပြုလုပ်ပေးနေပါတယ်။တဘာဝအတိုင်းထွက်တဲ့စိန်တစ်လုံးဖြစ်ဖို့ကတော့နှစ်ထောင်ပေါင်းများစွာကြာနိုင်ပါတယ်။အဲလ်ဂိုဒါနာစိန်ကတော့လူရဲ့ပြာမှုန်းကနေထွက်တဲ့ကာဗွန်ကိုတေးသေးချာချာခွဲထုတ်ပြီးတော့ပြင်းထန်တဲ့ဖိအားနဲ့အပူချိန်အောက်မှာစိန်ဖြစ်အောင်ပြုလုပ်တာပါ။ပထမဆုံးအနေနဲ့ပြာမှုန်းထဲမှာပါတဲ့တခြားဓာတ်တွေကိုတန့်စင်ပြီးတော့ကာဗွန်ဆဲလေးပဲကျန်အောင်လုပ်ရပါတယ်။အဲ့ဒီကာဗွန်ဆဲလေးကိုခရစ်စတယ်အခဲလေးထည့်ပြီးတော့ အပူချိန်1400 Celsius နဲ့ PR 1600အောက်မှာဆင်းရဲဖြစ်ဖန်တီးတာပါပြီးတော့မှလိုချင်တဲ့အရွယ်အစားပေါ်မူတည်ပြီးဖြတ်တောက်ပေါ်လစ်တင်ပါတယ်အရိုးပြာကနေဖန်တီးထားတဲ့စိန်တစ်လုံးဟာအရွယ်အစားပေါ်မူတည်ပြီးအနည်းဆုံးဒေါ်လာ5000ကျော်နဲ့ညီမျှတဲ့ Swiss Franc 5000လောက်ပေးရမှာဖြစ်ပါတယ်ဒီငွေဟာအုတ်ဂူအတွက်မြေနေရာဝယ်တာထက်ကုန်ကျစရိတ်ပိုတက်တာနိုင်တယ်လို့တချို့တွေကပြောပါတယ်ခင်ဗျာ
ဒီတွေ့တဲ့ဆိုတဲ့ကုန်ပြီးတစ်ခုခုပါပြီးထောက်ခွဲအောက်ခြေမှာမိုက်ခရိုချစ်မှတ်တမ်းယူလိုက်တဲ့အီလက်ထရောနစ်အပြားသေးသေးလေးတစ်ခုပြုတ်ထားတဲ့ Smart VR တောက်တဲ့ဖန်ကွက်တစ်မျိုးကိုတီထွင်လိုက်ပါတယ်။အဲ့ဒီဖန်ကွက်ဟာ smartphone နဲ့ချစ်ဆက်ထားပြီးတော့ဘယ်လိုဗီယာမျိုးကိုဘယ်လိုဖောက်တဲ့မျိုးကတောက်သုံးတယ်လဲဆိုတဲ့အချက်လက်ကိုကြောက်ယူတာဖြစ်ပါတယ်။အဲ့ဒီအတွက်ကုန်ပြီးကပေးတဲ့ short စီနဲ့ဗီယာလကားတောက်ခွက်ကိုတော့အစားသုံးသူကပြန်ရတာပါ။ဒီလိုအပြန်လဲအကျိုးရှိတဲ့အဖြစ်ကိုပဲဒီဗီယာတောက်သုံးတဲ့သူတွေအရက်ဘားကိုလာအောင်ဘလို့ဆွဲဆောင်နိုင်မလဲဆိုတာကိုပါကုမ္ပဏီတွေနဲ့သိနိုင်တဲ့အတွက်ကောင်းပါတယ်လို့ဒီဖန်ကွက်ကိုထုတ်လုပ်တဲ့ Classify ကုမ္ပဏီကပြောပါတယ်အဲ့ဒီ Smart ဗီယာဖန်ကွက်နားကို Smartphone ထားလိုက်တာနဲ့အချက်လက်တွေအကုန်လုံးဟာဖုန်းထဲကနေတစ်စက်ကုမ္ပဏီရဲ့အချက်လက်စုဆောင်းတဲ့နေရာကိုရောက်သွားတာပါမြောက်အမေရိကနဲ့ဥရောပဈေးကွက်တွေကို2019ခုနှစ်နှစ်ဦးပိုင်းမှာစတင်ဖြန့်ချိမှာဖြစ်ပါတယ်ရှင်
ကဘာတော်ထူးခြားဆန်းများသတင်းများအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာဒီကနေ့ညနေ 6:00 ခွဲနဲ့ 9:00 ထိထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုတော့လိုင်းနိုမီတာ 16.25 ရောင်းနေဖမ်းယူနားဆင်နေပါတယ်ကျွန်တော်တို့အစီအစဉ်တွေမကြာခင်ပြီးဆုံးတော့မှာဖြစ်ပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုနန်းလောင်ကပြောပြပေးပါဦးခင်ဗျာ
နယူးဇီလန်နိုင်ငံရဲ့ South Island ပေါ်မှာရှိတဲ့အကြီးဆုံးမြို့ Christchurch ကနေ56မိုင်အကွာမှာဗဟိုပြုတဲ့အင်ပြင်းအား3.8ရှိတဲ့ငလင်လုတ်သွားခဲ့တာကြောင့်လူနှုတ်ဦးသေးဆုံးခဲ့တဲ့အကြောင်းတာဝန်ရှိသူတွေကအတည်ပြုပါရယ်ငလင်တန်းကြောင့်မြို့တော် Wellington နဲ့ကီလိုမီတာ900ကျော်မှရှိတဲ့အဆောက်အဦတချို့ကိုပျက်စီးသွားစေခဲ့ပါရယ်နယူးဇီလန်ရဲ့ South Island ကန်ဆာမြို့တွေကထောင်းနဲ့ချီတဲ့ဒေသခံတွေဟာဆူနာမီလိုင်းရက်ခတ်နိုင်တဲ့တတိပေးအချက်ပြတန်းတွေထွက်ပေါ်လာတဲ့အတွက်သူတို့နေအိမ်တွေကနေပိုးဝီမြင့်တဲ့နေရာရေးစီကိုထွက်ပြေးခဲ့ကြကြောင်းသတင်းတွေမှဖော်ပြပါရယ်ရဲတပ်ဖွဲ့ဝင်တွေနဲ့အရေးပေါ်ကစားရေးလုပ်သားတွေဟာပင်လယ်ကန်ဆာမှာနေထိုင်ကြတဲ့ဒေသခံတွေပြောင်းရွှေ့ဖို့တအိမ်တက်ဆင်းသွားရောက်ကူညီခဲ့ကြပါရယ်9မီတာအထက်မြင့်တဲ့လိုင်းလုံးကြီးတွေကန်ဆာမြို့တွေကိုရက်ခတ်နိုင်ခြင်းရှိကြောင်းအရာဖက်ကာကွယ်ရေးဝန်ကြီးဌာနကပြောပါရယ်အင်အားပြင်းငလင်လှုပ်ပြီးတဲ့နောက်ဆက်တွဲငလင်ငယ်တွေလည်းဆက်တိုက်လှုပ်ခတ်ခဲ့ပါရယ်ရွေးကောက်ခံအမေရိကန်သမ္မတဒေါ်နယ်ထရမ့်က Republican Party ဥက္ကဋ္ဌ Ryan Priebus ကို Imperial ဝန်ထမ်းအရာရှိချုပ်အဖြစ်ရွေးချယ်ခန့်အပ်လိုက်ပြီးဖြစ်ပါတယ်။ Imperial အရာရှိချုပ်ဟာသမ္မတရဲ့အုပ်ချုပ်ရေးအဖွဲ့ရုံးကိုကြီးကြပ်ရသူဖြစ်ပါတယ်။ Ryan Priebus ကို Trump အနေနဲ့တရားထုကိုခန့်အပ်လိုက်မယ်ဆိုတဲ့ Jordan Hawking ထုတ်မှုတွေလွန်ခဲ့တဲ့ရက်အနည်းငယ်တွင်ထွက်ပေါ်ခဲ့တာပါ။သူ့လိုပဲ Imperial အရာရှိချုပ်အဖြစ်ခန့်အပ်ခံရမယ်လို့တစ်ပေးခံရသူနောက်တစ်ဦးဖြစ်တဲ့ Trump ရဲ့ရွေးကောက်ပွဲ Campaign Manager Steve Bannon ကိုတော့သမ္မတရဲ့နိုင်ငံရေးအကြံပေးအဖြစ်တာဝန်ထမ်းဆောင်မဲ့ဗျူဟာမူးချုပ်အဖြစ်ခန့်အပ်လိုက်ကြောင်းတင်းငင်းတွင်နေမှာရွေးကောက်ခံသမ္မတ Donald Trump ကကြေညာချက်ထုတ်ပြန်ပါတယ်Steve Bannon ကတော့ Breitbart သတင်းဌာနအေဒီတာဖြစ်ပြီးတော့အမေရိကန်နိုင်ငံကပင်မ Conservative Wara ကိုစတင်တဲ့လက်ရာစွန်အတွေးခေါ်ပေါ်အခြေခံတဲ့ Alt-Right အဖွဲ့ကိုစတင်တည်ထောင်ခဲ့သူလည်းဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့သမ္မတအဖြစ်ရွေးကောက်ခံရတဲ့ Donald Trump ကရာဇဝတ်မှုကျူးလွန်ထားသူတွေတရားမဝင်ရွှေ့ပြောင်းဝယ်ရောက်လာသူပေါင်း2တန်းကနေ3တန်းအထိကိုနေရက်ပြန်ပို့မယ်လို့ပြောပါတယ်။ဒါ့အပြင်အမေရိကန်ကို Mexico နိုင်ငံကနေတရားမဝင်ဝယ်ရောက်မလာနိုင်အောင်တတိုင်းဆောင်မယ်ဆိုတဲ့ရွေးကောက်ပွဲမွေးဆွဲ Greece ကားကိုလည်းသူတာဝန်စတင်ယူတဲ့ Uranus အကောင့်ထဲပေါ်မယ်လို့ဆိုပါရယ် CBS သတင်းဌာနနဲ့တွေ့ဆုံမေးမြန်းခါမှာ Trump ကအဲ့လိုပြောရခဲ့တာပါ Trump ရဲ့မဲဆွယ် Greece ကားထဲမှာတတိုင်းဆောင်မယ်ဆိုတဲ့စကားကိုသူ့ကိုထောက်ခံသူတွေကအကြိုက်ဆုံးဖြစ်ပါတယ်ဒါပေမဲ့တတိုင်းရဲ့တချို့အပိုင်းတွေက chance ရိုးတွေဖြစ်လိမ့်မယ်လို့လည်း Trump ကပြောပါရယ်ရှင်
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုနန်းလောင်ပြောပြသွားတာပါဒီမနေ့အတွက်အစီအစဉ်ထုတ်လုပ်ရေးမှုကမတ်အင်ဂျင်9ဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာကတော့ Aiden Wood ကဖြစ်ပါတယ်ဒီကနေ့မနေ့အတွက် VOA အစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6:00-9:00အထိလိုင်းလိုမီတာ32 40 48 50တို့ကနေတင်ဆက်ခဲ့တာဖြစ်ပါတယ်တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့လေးတစ်နေ့ဖြစ်နိုင်ကြပါစေကျွန်တော်ညံဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.